Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်ပါခင်ဗျာ။ဩဂုတ3ရက်ကြာတာပတင်းနေ့ညပိုင်းပြည်ဝင်မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ32လိုင်းနိုမီတာ51နဲ့တက်လိုက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြသလိုပြည်ဝင်မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်နားဆင်နိုင်ကြပါပါခင်ဗျာ။ဒီကနေ့မှာအစီအစဉ်မူအဖြစ်နဲ့ကျွန်တော်ဇွန်ဝက်လိုင်းကဆောင်ရွက်ပေးသွားမှာပါ
။မင်္ဂလာညချမ်းပါရှင်။ကျွန်မကတော့ဆုမြတ်မော်ပါ။ယူကရိန်းနိုင်ငံတောင်ပိုင်းဟာဆွန်မြို့အပေါ်ရုရှားတို့ဘုံကျဲတိုက်ခိုက်မှုအတွင်းမှာ18ရာစုတွေကရှိခဲ့တဲ့ဖျားရှိခိုးကြောင့်တစ်ခုပျက်စီးသွားခဲ့ပါဗျ။2020ရွေးကောက်ပွဲရလဒ်ပြောင်းလဲအောင်ကြိုးစားမှုနဲ့တမရဟောင်းဒေါ်နယ်ထရမ့်ကိုဝါရှင်တန်မြို့တော်ကဖက်ဒရယ်တရားရုံးမှာဒီတရားဝင်တရားစွဲဖို့ဆင့်ခေါ်ထားတာမို့တရားရုံးတော်ဝိုက်မှာလုံခြုံရေးတွေတိုးမြှင့်ထားပါတယ်။ထိုင်းနိုင်ငံမှာတော့ဝင်ကြီးချုပ်တဲ့အဖြစ်အဆိုတင်ထွင်းထားတဲ့သူကိုလွှတ်တော်မှာတောက်ကြနေမှာမဲခွဲဖို့စီစဉ်ထားတာကိုရွှေဆိုင်းလိုက်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကကြေညာခဲ့ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီနေ့ညမှကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။သတင်းတွေကြေညာပြီးနောက်ဆင်ကြရမယ်။သတင်းပေးပို့ချက်တွေမှာဆိုရင်တော့
အနီရောင်ဇနိုင်းဘုံနဲ့ကတ်ပြီးတော့ဟိုတို့အိမ်တိတ်သွားတယ်ဟိုတင်းစီသွားပြီပေါ့နော်။အဲ့ဒါတော့ကတ်သွားတယ်ပေါ့။ဒါတော့ခုကလေးကနေလောက်တဲ့ကိစ္စ
ရှီရောင်မြို့ကအန်နယ်ဒီအမတ်နေအိမ်ကိုစစ်ကောင်စီတပ်ဖွဲ့တွေကဒီကနေ့အင်အားသုံးချိတ်ပစ်ခဲ့တဲ့သတင်းပေးပို့ချက်အပြည့်အစုံမှာနှာစင်ကြရပါမယ်။အဲဒီနောက်မှာတော့တီအန်အယ်လေးနဲ့စစ်ကောင်စီကြားကတိုက်ပွဲတွေရေဦးမြို့နယ်တွင်စစ်ကောင်စီတပ်ကဒေသခံတွေကိုတပ်ဖြတ်ခဲ့တာနဲ့ဘင်္ဂလားဒေ့ရှ်မြို့မှာကုန်သွယ်ရေးအခြေအနေအကြောင်းသတင်းပေးပို့ချက်တွေကိုတင်ပြပေးသွားမှာပါ။ဒုတိယပိုင်းနိုင်ရွက်မှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောကစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးမှာပါ။ဒါတွေမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုမတ်စုမြတ်မွန်နဲ့အတူကျွန်တော်ဇော်ဝင်လိုက်တို့ကတင်ပြပေးကြမှာပါခင်ဗျာ။
ယူကရိန်းနိုင်ငံတောင်ပိုင်းဟာဆွန်မြို့အပေါ်ဒီရုရှားတို့ဘုံကျဲတိုက်ခိုက်မှုအတွင်းမှာအထင်ကြီးဖျားရှိခိုးကျောင်းတစ်ခုပျက်စီးသွားခဲ့ပါတယ်။ Saint Catherine's Cathedral ဖျားရှိခိုးကျောင်းမိလောင်သွားလို့မိငိမ့်တက်နေစဉ်မှာဒုတိယအကြိမ်ဘုံထက်ကျဲတဲ့အတွက်အရေးပေါ်ကယ်ဆယ်ရေးဝန်ထမ်း၄ယောက်ဒဏ်ရာရသွားတယ်လို့ယူကရိန်းအရေးပေါ်ဌာနကပြောပါတယ်။ရုရှားပြည်မှာ Catherine the Great သဘောအချဆုံးပုဂ္ဂိုလ်တစ်ယောက်ဖြစ်တဲ့ Minda Grigory Potemkin ရဲ့ရုပ်အလောင်းကိုမြှုပ်နှံထားတဲ့ဘုရားကျောင်းကို1982ခုနှစ်ထဲကတည်ဆောက်ထားတာဖြစ်ပြီးတော့ဒေသခံတွေအထွတ်အမြတ်ထားကြတဲ့ဘုရားရှိခိုးကျောင်းတစ်ခုလည်းဖြစ်ပါတယ်။ရုရှားတို့ဘုံကျဲတိုက်ခိုက်မှုအတွင်းမှာတရထားတစ်စီးကိုထိမှန်ခဲ့လို့လူ၄ယောက်လည်းဒဏ်ရာရသွားခဲ့ပါတယ်။ယူကရိန်းကောက်နှံတွေတူလောင်ထားတဲ့ဂိုဒေါင်တွေစိတ်ကန်းတွေအပေါ်လည်းရုရှားတို့ဆက်လက်တိုက်ခိုက်နေပါတယ်။တစ်ချိန်တည်းမှာပဲမော်စကိုမြို့တော်ရဲ့အနောက်တောင်ဘက်မိုင်120ကျော်လောက်မှာရှိတဲ့ကိုဂါဒေတာမှာအဝေးထင်း drone ရင်ခုနှစ်ဆင်းကိုပစ်ချခဲ့တယ်လို့ရုရှားတို့ဘက်ကပြောပါတယ်။ရုရှားမျိုးတော်ကိုပြစ်မှတ်ထားပြီးတော့ drone နဲ့တိုက်ခိုက်မှုတွေအခုရက်ပိုင်းမှာပိုပြီးတော့တိုးလာနေတာဖြစ်ပါတယ်။ယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်စစ်တိုက်နေတာနှစ်ထည့်ထဲရောက်လာချိန်မှာရုရှားမျိုးတွေအပေါ်ဒီအဝေးထင်း drone ရင်တွေနဲ့တိုက်ခိုက်မှုတွေဟာပိုများလာနေပါတယ်။
2020ရွေးကောက်ပွဲရလဒ်ပြောင်းလဲဖို့ကြိုးစားတယ်ဆိုတဲ့ဆွဲချက်တွေနဲ့တရားစွဲဆိုခံထားရတဲ့အမှုတွေနဲ့ပတ်သက်ပြီးဒီကနေ့ဝါရှင်တန်မြို့တော်ဖက်ဒရယ်တရားရုံးမှာအမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်လူကိုယ်တိုင်လာရောက်အမှုရင်ဆိုင်ဖို့ရှိတာကြောင့်ဝါရှင်တန်မြို့တော် E. Barrett Pettyman ဖက်ဒရယ်တရားရုံးအနည်းနဲ့လွတ်တော်အဆောက်အအုံဤတဝိုင်းလုံခြုံရေးတပ်ဖွဲ့တွေကအတားအဆီးတွေချထားပါတယ်2020ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ကြိုးစားတယ်ဆိုတဲ့ဆွဲချက်နဲ့ရာဇဝမှုလေးမှုကိုဖက်ဒရယ်တရားရုံးဂျူရီအဖွဲ့တစ်ဖွဲ့ကဒီကနေ့ကြားနာစစ်ဆေးမှာဖြစ်ပါတယ်သမ္မတဟောင်းထရမ့်ဟာ2020ရွေးကောက်ပွဲမှာသူရှုံးနှင်းခဲ့တယ်ဆိုတာကိုတည်တည်နဲ့အာဏာဆက်ယူဖို့ကြိုးပမ်းတာ2021ခုနှစ်ဇန်နဝါရီလ6ရက်မှာအမေရိကန်လွတ်တော်ကိုသူထောက်ခံသူတွေကဝင်ရောက်စင်းနေတက်ခိုက်မှုမှာအကူအညီပေးကြတာတွေနဲ့ဆက်နွယ်ပြီးဆွဲချက်တွေတင်ခံထားရတာပါဒါဟာပြီးခဲ့တဲ့6လအတွင်းဒေါ်နယ်ထရမ့်အပေါ်တတိယမြောက်တရားစွဲဆိုတဲ့အမှုလည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်နဲ့တရုတ်ကာကွယ်ရေးနဲ့ဒီဒေတာရင်းလုံခြုံရေးကိစ္စတွေကိုအရှဒေတာဆိုင်ရာပန်တဂွန်စစ်ဌာနတို့အကြီးအကဲနဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနတာဝန်ရှိသူတို့ဆွေးနွေးခဲ့ကြတယ်လို့အမေရိကန်ကာကွယ်ရေးဌာနကပို့ထုတ်ရေးကပြောကြားလိုက်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအင်ဒိုပစိဖိတ်ဒေတာလုံခြုံရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးအဲလီရက်နန်နဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနမြောက်အမေရိကတိုင်းနဲ့သမုဒ္ဒရာကျွန်းနိုင်ငံများရေးရညွှန်ကြားရေးမှူးရန်တောင်းတို့ဆွေးနွေးခဲ့ကြတာပါ။ဩစတြေးလျနဲ့ပါပူဝါနယူဂီနီနိုင်ငံတို့ကိုအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တွားရောက်ပြီးတော့လွတ်လပ်ပွင့်လင်းတဲ့အင်ဒိုပစိဖိတ်ဒေသဖြစ်ရေးအားပေးခဲ့ပြီးရပိုင်အကြမှာပဲအခုလိုဆွေးနွေးကြတာဖြစ်ပါတယ်အမေရိကန်နဲ့တရုတ်စစ်တပ်ကြားဆက်သွယ်ရေးလမ်းကြောင်းဖွင့်ထားဖို့အတွက်လက်ထောက်ဝန်ကြီးရက်နာကပြောကြားခဲ့တယ်လို့ပန်တဂွန်ပြောခွင့်ရဒုတိယဗိုလ်မှူးကြီးမာတင်မာနီယာကပုံထုနေတော့ကထုတ်ပြန်တဲ့ကြေညာချက်မှာပြောကြားထားပါတယ် မှာရင်တွက်ချွတ်မှုတွေကိုတားဆီးကာကွယ်နိုင်ဖို့အတွက်ပုံမှန်အဆက်အသွယ်ရှိနေဖို့မဖြစ်မနေလိုအပ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကလည်းဂျွန်လကကျင်းပခဲ့တဲ့အားရှလုံခြုံရေးညီလာခံမှာပြောကြားခဲ့ပါတယ်ရှင်။
နိုင်ရှာနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကစစ်တပ်ကအာဏာသိမ်းမှုအတွင်းရာထူးကနေဖြုတ်ချခံရတဲ့သမ္မတမိုဟာမက်ဘဇုမ်ကိုချက်ချင်းလွတ်ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီကနေ့တောင်းဆိုလိုက်ပါတယ်။နိုင်ရှာနိုင်ငံရဲ့ဒီမိုကရေစီဟာစိုးရိမ်စရာကောင်းတဲ့စင်ခုံမှုတွေနဲ့ရင်ဆိုင်နေရတယ်လို့သမ္မတဗိုင်ဒန်ကကြေညာချက်ထပ်မှာဖော်ပြထားပါတယ်။ဒါပြင်နိုင်ရှာပ Nigeria nainga ma dutiya myaw ni aphin ne swin nwe ni ja ba de. Nigeria nainga ma sit tat ana tain pi de naw yet pain twe ma be ECOWAS apwe ga ana tain khaw saung le ko dan kha pe swin mu ri cha ma khe bi tamara bazung mo tinin ngwe ni naw song tha ana pyan lwe pe bu ne de ke lo ana pyan ma lwe ga bu so yin si ye ya ja win saung ywet la nai ne lo pyo tha ba de khmyar.
ແລະຍາເບຍມາບາດາຊິຊິນເດກູຍາວາຍ
ဩဂတ်လ၃ရက်ကြာသာရင်းနှီးညပိုင်းနိုင်ငံတကာသတင်းတွေကိုVOAကဆက်ပြီးတော့ကြီးညပေးပါမယ်ရှင်။ထိုင်းနိုင်ငံမှာဝင်ကြီးချုပ်တဲ့အဖြစ်အဆိုတင်သွင်းထားသူကိုလွှတ်တော်မှာတောက်စာနေကြရင်မဲခွဲဆုံးဖြတ်ဖို့စီစဉ်ထားပေမဲ့ရွှေ့ဆိုင်းလိုက်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကဒီကနေ့ပြောကြားခဲ့ပါတယ်။ အယူကန်တင်ထားတာတွေကိုလက်ခံမခံဩဂတ်လ၁၆ရက်နေ့ကျရင်ကြားနာမယ်လို့တရားရုံးကလည်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။တကယ်လို့အမှုကိုဆက်လက်ကြားနာဖို့အတွက်တရားရုံးကလက်ခံခဲ့ရင်တော့တရားရုံးဆုံးဖြတ်ချက်ကြားလာပြီးတဲ့အထိဝင်ကြီးချုပ်တဲ့ရွေးချယ်ဖို့မဲခွဲမှုတွေကိုစိုင်းထားရမှာဖြစ်ပါတယ်။မေလ၁၄ရက်နေ့ကကျင်းပခဲ့တဲ့ရွေးကပွဲမှာမူဖော်ဝတ်ပါတီကအများစုအနိုင်ရခဲ့ပေမဲ ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်တဲ့နိုင်ငံရေးပါတီကိုအသွင်ပြောင်းထားတဲ့ဖွာထိုင်းပါတီကပုတ်ထုနေ့ကတော့ move forward ပါတီမပါဘဲနဲ့ညွန်မောင်းအသစ်ဖွဲ့မယ်လို့ပြောကြပြီးတော့အင်ချမ်းမြေလုပ်ငန်းတထဲကြီးစရိတာသာဝီစင်ကိုဝင်ကြီးချုပ်တဲ့အဖြစ်အဆိုပြုတယ်လို့ကြေညာခဲ့ပါတယ်အခုလိုထိုင်းနိုင်ငံမှာဝင်ကြီးချုပ်တဲ့တင်မြှောက်ဖို့မရေမရာဖြစ်နေတာမို့ထိုင်းဘက်ဝင်ဈေးတွေလည်းကျဆင်းနေပါတယ်ဝင်ကြီးချုပ်တဲ့အတွက်လွှတ်တော်မှမွဲခွဲရမယ့်ရက်ကိုရွှေ့ဆိုင်တယ်လို့ဒီနေ့ကြေညာချက်ထွက်လာခဲ့ပြီးတဲ့နောက်မှာတော့ဒေါ်လာငွေနဲ့လဲလှယ်တဲ့ထိုင်းဘက်ငွေတန်ဖိုးဟာတစ်ရာဂိုင်းနှုန်းကျော်ကျဆင်းသွားခဲ့ပါတယ
်မြန်မာနိုင်ငံဝဒေတာမှာတန်ပြူထုတ်လုပ်မှုရပ်ဆိုင်းလိုက်တဲ့အတီးပြူချက်ထွက်လာပြီးတဲ့နောက်တန်ပြူဈေးဟာကမ္ဘာဈေးကွက်မှာတိတိတတ်တာမြင့်တက်သွားခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဝဒေတာကတန်ပြူတတ်ထုတူးဖော်မှုတွေကိုပြတ်ထန်းထားတဲ့အတိုင်းဩဂုတ်လ1ရက်နေ့ကစပြီးရပ်ဆိုင်းလိုက်တယ်လို့နိုင်ငံတကာတန်ပြူထုတ်လုပ်ရေးအဖွဲ့ကမနေ့ဗုဒ္ဓနေ့ကရိုက်တာသတင်းဌာနကိုအတီးပြူပြလိုက်တဲ့နောက်မှာဈေးတွေတက်သွားခဲ့တာဖြစ်ပါတယ်အစောပိုင်းအာရှဈေးကွက်ဖွင့်တဲ့အချိန်လန်ဒန်တက်ထုအစုရှယ်ယာဈေးကွက် CMSN3 မှာတန်ပြူဈေးဟာ 3.8 ခန့်လုံးတက်သွားပြီးလန်ဒန်ကမနေ့ပိုင်းဈေးကွက်ဖွင့်ချိန်မှာတော့1 metric ton ကိုမူလဈေးတဲ့3.8ခန့်လုံးတက်ပြီးအမေရိကန်ဒေါ်လာ18,595.5 ဒေါ်လာအထိရှိခဲ့ပါတယ်စက်တင်ဘာလအတွင်းဂျိုပွိုင့်နဲ့ရောင်းတဲ့ရှန်ဟိုင်းအနာဂတ်ဈေးအညွှန်းကိန်းမှာတော့နေကင်းပိုင်းအယောင်အဝယ်တွေဟာ 1.3 ခန့်လုံးတက်ပြီးတော့ metric ton ကိုအမေရိကန်ဒေါ်လာ 31,963.52 ဒေါ်လာရှိခဲ့ပါတယ်။ဝါဒေတာကတံပြူထုတ်လုပ်မှုတွေကိုပိတ်တော့မယ်လို့ပြီးခဲ့တဲ့လကစတင်ကြီးညာလိုက်ချိန်မှာလဲဈေးတက်သွားပြီးဒါနဲ့ဆက်ဆက်ပြီးအသုံးပြုနေတဲ့ electronic နဲ့ဒီဘိုင်းလျက်ကူးပစ္စည်းတွေလည်းဈေးချက်ချင်းတက်သွားခဲ့ပါတယ်။ထုတ်လုပ်မှုတွေကိုဘယ်လောက်အထိပိတ်သွားမယ်ဆိုတာတော့မသိရသေးပဲတစ်လကနေ3လအထိကြာနိုင်တယ်လို့ဈေးကွက်မှာခန့်မှန်းနေတာတွေဟာတိတ်ကိုအကောင်းမြင်လွန်ပြီးအဲ့ဒီတည်းပိုကြာနိုင်တယ်လို့ ITA ကဒီကနေ့ကြီးညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။
တန်ကိုရီးယားနိုင်ငံမှာတော့အပူလွန်ကဲမှုကြောင့်ဂျမ်ဘိုရီကင်းကမ္ဘာကင်းထောက်လူငယ်များညီလာခံတက်ရောက်နေကြသူယာနဲ့ချီနေထိုင်မကောင်းဖြစ်ခဲ့ကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံအနောက်ပိုင်းကဘဝန်အရက်မှာ၄နှစ်အတွင်းမှာအပူလွန်ကဲမှုအဆိုးဆုံးသတိပေးချက်တွေထုတ်ပြန်ထားရပြီးတော့တချို့နေရာတွေမှာအပူချိန်ဟာ100ဒီဂရီဖာရင်ဟိုက်ကျော်အထိပူပြင်းခဲ့ပါတယ်။ Jamboree gaba kena lunge mya ni laga ma pa wen ni ja tu 900 ni ba apu dan chang phit de na pjan mu ri ko khan sa ge ja ya de lo de ta gan mi tat ta wen chi tu ri ga pyo ba de August la 7 ni a thi chin ba me 25 chain myo Jamboree gaba kin thau ni laga mya lunge mya ni laga go nangan song ga kin thau lunge 4000 jaw pa wen ta yaw me lo khan man tha ba de nangan daga ga kin thau lunge ri apu dan ne sat sat de phya na mu ri phit khe ja bi de na ma ni laga ta yaw ni tu ri ko aku nyi pe nai bo a twet ya ne chi de aku nyi ke se ye ri ko le se lwet khe ya ba de shin
2023 amyo tami gaba phala bolong pwe ma ro champion ne chain ye phit phu de Germany အသင်းဟာအုပ်စုအဆင့်ကနေပြုတ်သွားပြီဖြစ်ပါတယ်အုပ်စုအဟ်ကအုပ်စုနောက်ဆုံးပွဲစဉ်အဖြစ်နဲ့ဂျာမနီနဲ့တောင်ကိုရီးယားကိုလံဘီယာနဲ့မော်ရိုကိုတို့ရဲ့ပွဲစဉ်တွေကိုဒီကနေ့ကစားခဲ့တာမှာမော်ရိုကိုကကိုလံဘီယာကိုတကူးကိုမရှိနဲ့နိုင်ပြီးဂျာမနီနဲ့တောင်ကိုရီးယားတို့တကူးစီတေကြီးဖြစ်သွားခဲ့တာပါဒါကြောင့်အုပ်စုမှာကိုလံဘီယာနဲ့မော်ရိုကနှစ်ပွဲ နိုင်တဲ့ဘွဲရှုံးနဲ့6မှတ်စီရပြီးဂျာမနီအသင်းကတပွဲနိုင်တပွဲတည်တပွဲရှုံးနဲ့၄မှတ်နဲ့အုပ်စုကနေတတိယနေရာရတာကြောင့်ပြန်ပွဲကနေထွက်သွားပါပြီဂျာမနီအသင်းဟာအခုလိုအုပ်စုအဆင့်ကနေထွက်လာရတဲ့အတွက်ဒါဟာသူတို့အတွက်တော့အမျိုးသမီးကမ္ဘာဖလားသမိုင်းမှာပထမဆုံးအကြိမ်အုပ်စုအဆင့်ကနေထွက်လာရတာလည်းဖြစ်ပါတယ်မနေ့တုန်းကလည်းအုပ်စု F မှာပါဝင်တဲ့တောင်အမေရိကချန်ပီယံဘရာဇီးအသင်းဟာဂျမေကာနဲ့ဂိုးမရှိသေးကြပြီးတပွဲနိုင်တပွဲတည်တပွဲရှုံးနဲ့၄မှတ်နဲ့အုပ်စုတတိယပဲရတာကြောင့်ပြန်ပွဲကနေထွက်ခဲ့ရပြီးဖြစ်ပါတယ်ခင်ဗျာဒီအမေရိကန်အသံကနေကြာသပတေးနေ့ညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဆုံးရွှေတောင်မြို့ကအနယ်ဒီအမှတ်နေအိမ်ကိုစ ပြည်သူ့လွတ်တော်အမတ်ရဲ့နေအိမ်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကဒီကနေ့အင်အားသုံးလာရောက်ချိတ်ပစ်ခဲ့ပါတယ်။စစ်တပ်အာဏာသိမ်းမှုနောက်ပိုင်းမှာ NLD လွတ်တော်အမတ်တွေနဲ့ပါတီဝင်တွေရဲ့နေအိမ်တွေအခုလိုချိတ်ပစ်ခံရတာယာနဲ့ချီရှိနေပြီးအခုလိုလှုပ်ဆောင်မှုတွေကတရားမဝင်တဲ့အကြောင်းဥပဒေပညာရှင်တွေနဲ့လွတ်တော်အမတ်တွေကပြောဆိုကြပါတယ်။ရန်ကုန်ကဖေးပို့တဲ့ဒီသတင်းကိုအခြေခံပြီးတော့မတ်စုမွန်ကတင်ပြပေးမှာပါခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းကနေစလို့စစ်ကောင်စီဟာအကြမ်းဖက်ဥပဒေအရလှုပ်ဆောင်တာလို့ဆိုပြီးစန့်ကျင်တဲ့သူတွေကိုဖမ်းဆီးတာအပြင်သူတို့ရဲ့နေအိမ်တွေနဲ့ပိုင်ဆိုင်မှုတွေကိုချိတ်ပိတ်သိမ်းယူတာတွေလှုပ်ဆောင်ခဲ့ပါတယ်။ဒီကနေ့မနက်ပိုင်းကပဲပဲခူးတိုင်းပြည်ခရိုင်ရွှေတောင်မြို့နယ်ကြာနီကန်ရက်ကွက်ကင်မွန်းချုံလမ်းမှာရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပြည်သူ့လွတ်တော်အမတ်ဒေါ်မြခွာညိုဦးရဲ့နေအိမ်ချိတ်ပိတ်ခံခဲ့ရပါတယ်။မိသားစုပိုင်းနေအိမ်ကိုစစ်ကောင်စီတပ်နဲ့ရဲအင်အားအများပြားလာရောက်ပြီးတော့ကျူးကျော်ခွင့်မပြုရ၊ရောင်းချခွင့်မပြုရဆိုတဲ့စာတမ်းပါပနိုင်တွေလာကပ်ပြီးတော့ချိတ်ပိတ်သိမ်းသွားခဲ့တာလို့ရွှေတောင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်မြခွာညိုဦးက VOA ကိုပြောပါတယ်။အဲ
အိမ်မှာဒီနေရဲ့လူရှိတော့အိမ်ဒီတိုင်းနဲ့ကျင်းတော့တော့ပြီးသားတော့ဟိုဒီတကားတော့ဟိုအနီရောင်ဇနိုင်းဘုံနဲ့တက်ပြီးတော့ဟိုသူအိမ်တိတ်သွားတယ်ဟိုတိမ့်စုသွားပြီပေါ့နော်အဲ့ဒါတော့ကတ်သွားတယ်ပေါ့ဒါကတော့ဥပဒေရဲ့နည်းလောက်တဲ့ကိစ္စလေးပေါ့သူလူစိတ်ကြီးချောချောတဲ့ကိစ္စလေးလည်းဖြစ်ပါတယ်ဟိုလုံးဝကိုမလုပ်တဲ့နဲ့ကိစ္စကိုဒီကနေမှဆိုရင်အားလုံးကအသက်ပေးပြီးတော့တောင်းမှလေဒီလေအမျိုးမျိုးရှင်ဆိုင်ကျင်းပြီးပြီးတော့ဟာကျွန်တော်တို့မျိုးရှုခံရတာလည်းတောင်ဖြစ်နေပါဆိုတော့ကျွန်တော်ခံစားရတာကဘောနောစိတ်မပြောပါတော့ပါဘူးဘောနောအဲ့ဒါကိုယူပြီးပါလို့ရှင်
ဒေါ်မြခွာညိုဦးဟာ2015ခုနှစ်ရွေးကောက်ပွဲနဲ့2020ခုနှစ်ရွေးကောက်ပွဲတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ရွှေတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်နဲ့ဝင်ရောက်ရှင်ပြိုင်အနိုင်ယူထားသူဖြစ်ပါတယ်။အာဏာသိမ်းမှုနောက်ပိုင်းလိုက်လံဖမ်းဆီးမှုတွေကြောင့်မိသားစုလိုက်ဘေးလွရာထွက်ပြေးခဲ့ကြရသလိုကြံနေခဲ့တဲ့နေအိမ်မှာစစ်ကောင်စီတပ်ဖွဲ့တွေကဒီကနေ့လာရောက်ချိတ်ပိတ်သိမ်းသွားခဲ့တာပါ။အာဏာသိမ်းမှုရဲ့နောက်ပိုင်း NLD လွတ်တော်ကိုယ်စားလှယ်တွေနဲ့ပါတီဝင်600ကျော်ရဲ့ပိုင်ဆိုင်မှုတွေချိတ်ပိတ်သိမ်းဆီးခံရတဲ့အကြောင်း NLD ပါတီကပြီးခဲ့တဲ့ဇွန်လ13ရက်နေ့ကထုတ်ပြန်ထားပါတယ်။ဖမ်းဆီးခံထားရသူတွေထောင်ချီရှိနေကြောင်းလည်းပြောဆိုထားပါတယ်။ NLD ပါတီဝင်မှမဟုတ်ဘဲနဲ့စစ်ကောင်စီကိုစန့်ကျင်မှုနဲ့ဖမ်းဆီးခံရသူနေအိမ်ချိတ်ပိတ်ခံရသူတွေအများပြားရှိနေပေမဲ့စည်ရင်းအတိအကျကောက်ယူထားနိုင်တာတော့မရှိသေးပါဘူး။
အာဏာသိမ်းစစ်ကောင်စီဟာသူတို့ကိုစန့်ကျင်တဲ့သူတွေကိုအကြမ်းဖက်ဥပဒေအရလို့ဆိုပြီးနေအိမ်တွေနဲ့ပိုင်ဆိုင်မှုတွေအခုလိုချိတ်ပိတ်သိမ်းနေတာကတရားမဝင်ဘူးလို့ဥပဒေပညာရှင်တဦးကထောက်ပြပြောဆိုပါတယ
်အကြမ်းဖက်ဥပဒေနဲ့အမှုစစ်ဆေးလို့မြောက်မှဒါကချိတ်ပိတ်ပြီးသိမ်းတာမျိုးအမိတ်နဲ့တရားရုံးအမိတ်နဲ့ပဲလုပ်ရတယ်ဒီလိုရိုးရိုးမျိုးဟိုဆက်ဆွဲပြီးတော့ဆက်ဆွဲခံရတဲ့အချိန်မှာအဲ့လိုချိတ်ပိတ်တာမျိုးသိမ်းတာမျိုးကတော့လုံးဝမရှိဘူးတရားရုံးကအမိတ်တစ်ခုမရှိဘဲနဲ့တော့အဲ့လိုချိတ်ပိတ်ပြီးတော့သိမ်းတာတွေကြောင်းတာတွေလုံးလို့မရဘူးနောက်ပြေခံပြေလို့သတ်မှတ်ရင်ရာစက်ကျင်ထုံးပုံမှန်88 88ရအိမ်ဒီမှာဝရန်ကရတာရှိတယ်အဲ့ဒါလည်းချက်ချင်းသူကနေလန်ရတာပိတ်ရတာမဟုတ်ဘူးအခုလို့ပိတ်တာသိမ်းတာဒီအရုံအမိတ်မဟုတ်သေးပဲတော့အတိမဖြစ်ဘူ
း NLD ပါတီရဲ့လူခွေချိုးဖောက်မှုမှတ်တမ်းများကောက်ယူရေးဖွဲ့ကစုဆောင်းထားတဲ့မှတ်တမ်းအရအာနာသိန်းချိန်ကနေစပြီးမေလ31ရက်နေ့အထိပါတီဝင်နေတဲ့ပြည်သူတွေရဲ့အိုးအိမ်အဆောက်အဦပေါင်း 93,386 လုံးပျက်စီးဆုံးရှုံးခံခဲ့ရတယ်လို့ဖော်ပြထားပါတယ်ဆရာနာသိမ်းမှုကိုစန့်ကျင်လက်မခံလို့နေရပါဝင်ပိုင်ဆိုင်မှုတွေချိတ်ပိတ်သိမ်းဆည်းခံရသူက625ဦးထိရှိတာမှာတော့လွှတ်တော်ကိုယ်စားလှယ် 182 ဦးရဲ့ပိုင်ဆိုင်မှုတွေပါဝင်တယ်လို့ပါတီဝင် 333 ဦးရဲ့ပိုင်ဆိုင်မှုတွေလည်းပါတယ်လို့ထုတ်ပြန်ထားပါတယ်ရှင
်။မဆုမှုတင်ပြပေးခဲ့တာပါခဏ။ဖီအိုအမေရိကန်တန်ခါအကြစားပြည်တွင်ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့ TNL နဲ့စစ်ကောင်စီအကြကတိုက်ပွဲသတင်းကိုတင်ပြပေးခြင်းပါတယ်။စစ်ကောင်စီတပ်နဲ့ TNL တအောင်းပလောင်တပ်အကြပြီးခဲ့တဲ့လကစလို့တိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်နေတာမှာဒီလ၂ရက်နေ့မနေ့ကတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နဲ့လာရှုမြို့တို့မှာတိုက်ပွဲ၂ကြိမ်ဖြစ်ခဲ့ပါတယ်။မူဆယ်မြို့နယ်ဆယ်လန့်ကျေးရွာအုပ်စုအတွင်းတိုက်ပွဲဟာတနေကုန်နီးပန်းပြစ်ထန်ခဲ့ပြီးအရသား၂ဦးလက်နက်ကြီးထိမှန်ခဲ့တယ်လို့ကျေးရွာ300လောက်ကပြည်သူ900ကျော်နေရာစွန့်ခွာတင်းရှောင်နေကြပါတယ်။ဒီအကြောင်းသတင်းပေးပို့ချက်အပြည့်အစုံကိုတော့ကိုခမောင်စိုးမင်းကတင်ပြပေးမှာပါခင်ဗျာ။
စစ်ကောင်စီတပ်နဲ့ TNLA တအမ်းပလောင်တပ်ဖွဲ့အကြားဇူလိုင်လဒုတိယဘက်လောက်ကစလို့ကြောင်မဲလာရှိုကုတ်ခိုင်နဲ့မူဆယ်မြို့နယ်တွေမှာတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်လာနေပါတယ်။မနေ့ဩဂုတ်လ2ရက်နေ့ကမူဆယ်မြို့နယ်နဲ့လာရှိုမြို့နယ်အတွင်းတိုက်ပွဲနှစ်နေရာဖြစ်ခဲ့ကြောင်း TNLA ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးတာအိုက်ကျော်ကပြောပါတယ်
။အာမူဆယ်မြို့နယ်ဆယ်လန်းအထက်နာကတော့မနေ့ကဖြစ်တာပါ။ဒီတိုက်ပွဲကမနေ့စနေကြောကြောလောက်ကနေညနေရောင်းအထိပေါ့နော်9နိုင်ဝင်ချင်းထိရောက်သွားတယ်။အတလီကိုနီးပါးလို့ပြောလို့ရတယ်ပေါ့နော်ဖြစ်လိုက်တိုင်းငားလိုက်အဲမှာတော့ဒီစကားစားပဲကတိုင်ယူတုံးရင်နဲ့နမ်ခမ်းမြို့မှာပြည်သူစီပူပေါင်းမှကျွန်တော်ရှိတဲ့နေရာကိုသူစီအစီတိုက်ခိုက်လာတော့တိုက်ပွဲဖြစ်သွားတယ်။မနေ့ကဒီလာရှိုးမြို့နယ်တောင်တောင်ရွာနားမှာလည်းတနေရာဖြစ်တာပေါ့အဲ့မှာတော့တည်ပြီးပြန်လာမလို့ရှိ
ဆက်လက်အနည်းဖြစ်တဲ့တိုက်ပွဲမှာမူဆယ်မြို့ကရော105မိုင်တပ်စခန်းကရောလက်နက်ကြီးတွေနဲ့ပစ်ခတ်တာရှိကြောင်းပြောပါတယ်ဒီလ2ရက်နေ့ကမူဆယ်နဲ့105မိုင်ကြားတုံကန်ရွာအနီးမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းဒေသတွင်းသတင်းမီဒီယာတွေကရေးသားခဲ့ပေမဲ့ TNLA ပြန်ကြားရေးတာဝန်ခံကတော့ဒီသတင်းမရရှိသေးကြောင်းပြောပါတယ်ဆက်လန်ရွာအနီးတိုက်ပွဲဖြစ်ပွားချိန်မှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့တနေကုန်နီးပါးပစ်ခတ်ခဲ့တယ်လို့မူဆယ်ဒေသခံတဦးကပြောပါတယ
်။မနေ့ကမနေ့ပိုင်းမှာစစ်ကြီးကနေ၃နိုင်ရှိတော့ဆက်တိုက်ပြစ်နေတယ်။9မိနစ်တစ်ချိန်မှာနော်။အလုံး20 30လောက်ရှိနေတယ်နဲ့။တောက်လျှောက်ပြီးတော့၃နိုင်နောက်ပိုင်းကျတော့ညအထိကျတော့ဒီ၃နိုင်လောက်ချားတယ်။၅နိုင်လောက်ချားပြီးတော့ဆက်ပြစ်တယ်လို့ဒီမြေပေါ်နေကူပြေးတာပေါ့နော်ပြီးတော့ဒီရှိကြောင်းကြောင်းကတော့တဲ့ဒီကြောင်းပေါ်နေလွယ်ကြီးမုန်းကိုပြတာပေါ့နော်ဖြစ်တတ်ပြီးကြတော့လွယ်ကြီးမုန်းရဲ့တောင်ချီနေမှာရှိရ
ဒီတိုက်ပွဲဖြစ်ပွားချိန်မှာလက်နက်ကြီးကြီးထိတာကြောင့်အရသား၂ယောက်ထိကြိုက်ခဲ့ကြောင်းလဲမူဆယ်ဒေသခံကပြောပါတယ
်ထိကြိုက်တဲ့ရတော့မနေ့9နိုင်လောက်ပေါ့နော်ဆယ်ရွာထဲမှာဘုံနှလုံးကြားတယ်တဲလိုက်ရွာဒီအထက်ပိုင်းပေါ့နော်ကလေးတယောက်ရှိတယ်အတက်ကြီးတယောက်ရှိတယ်ဗျနှစ်ယောက်ရှိတယ်နောက်တလုံးကျတော့ညနောက်ပြီးမှပဲကြာတာအဲ့ဒါတော့ဖြစ်ခိုင်းမှုမရှိဘူးမိုင်းကြီးကလည်းတာမီကြတော့နှန့်ခေါင်းကိုသွားကြတယ်ဗျညနောက်ကြီးတာမဟုတ်ဘူးသူကလက်ရဲ့ခြေကလုံးရဲ့မိုင်းကနေကြီးကြတယ်
အခုလိုအခြေအနေတွေကြောင့်ဆက်လက်ရွာအနီးကရွာ၃ရွာလောက်ကပြည်သူ900ကျော်ဟာနှံခမ်းနဲ့မူဆယ်ဘက်ကိုတိမ်းရှောင်နေကြရတယ်လို့နောက်ထပ်ဒေသခံတဦးကလည်းပြောပါတယ်
ကျိုးကြတော့ဟိုဘက်နှံခမ်းဘက်ကိုရှောင်တယ်တချို့ကြောင့်ဒီဘက်ကိုရှောင်တယ်လို့ဒါနဲ့မှသူ့ဘက်ကကြွားတယ်ပဲနှံခမ်းရဲ့မန်ကန်ရဲ့မတ်ဆက်ရဲ့၃ရွာပါ၃ရွာလုံးဆိုတော့ရှေ့900 600ကျော်တော့ရှိမှာတယ်တချို့ကြောင့်ဒီဘက်တို့မျိုးရင်းဝင်လိုက်နေတယ်တချို့ရောအဲ့ဒီချစ်ဆောင်နေမှာတည်းဘုံကြောင့်မှာပဲအတန်းခွင့်တယ်
ဆက်လံရွာအနီးမှာဇူလိုင်လ23ရက်နေ့ကတိုက်ပွဲစတင်ဖြစ်ပွားခဲ့ပြီးဇူလိုင်29ရက်နေ့နဲ့ဩဂုတ်လ2ရက်နေ့တွေမှာတိုက်ပွဲပြင်းထန်ခဲ့တာပါတချို့ဒေသခံတွေဟာဇူလိုင်လ23ရက်တိုက်ပွဲဖြစ်ပွားချိန်ကစပြီးတင်းရှောင်နေခဲ့ကြပါတယ်ဒီကနေ့မှာတော့ဆက်လံရွာအနီးမှာတိုက်ပွဲတွေငြိမ်သက်ခဲ့ပေမဲ့မူဆယ်နဲ့ကိုခိုင်ကြားမှာရှိတဲ့နန်ဩန်ကျေးရွာဘက်မှာတော့စစ်ရေးတင်းမာနေပြီးစစ်ကောင်စီတပ်ကပြည်သူတွေကိုဈေးနှိမ်မှာဈေးမဖွင့်ခိုင်းတာတွေရှိတယ်လို့ TNLA ကလည်းထဲမသွားခိုင်းတာတွေလည်းရှိပါတယ်။ဇူလိုင်လ25ရက်နေ့နဲ့29ရက်နေ့ကတော့မူဆယ်မြို့နယ်ဆိုင်ကောင်းရွာနဲ့လာရှိုးမြို့နယ်အီနိုင်းရွာဘက်မှာစစ်ကောင်စီဘက်က TNLA တပ်ကိုလေကြောင်းကတိုက်ခိုက်ခဲ့တာတွေရှိခဲ့ပါတယ်။ဒီရပိုင်းအတွင်းစစ်ကောင်စီနဲ့ TNLA အကြဖြစ်ပွားတဲ့တိုက်ပွဲတွေထဲမှာမူဆယ်မြို့နယ်အတွင်းတိုက်ပွဲအများဆုံးဖြစ်တယ်လို့အပြင်းထန်ဆုံးလည်းဖြစ်ခဲ့ပါတယ်။ရှမ်းမြောက်ဒေသကတိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမတွေ့ရပါဘူးခင်ဗျာ
။ကိုခမောင်ဆုံးမတင်ပြပေးခဲ့တာပါခင်ဗျာ။မကြာခင်မှာဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကုန်သွယ်ရေးသတင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုဆက်ပြီးတော့ရေဦးမြို့နယ်အတွင်းစစ်ကောင်စီတပ်တွေကဒေသခံတွေကိုတပ်ဖြတ်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးချင်ပါတယ်။စကိုင်းတိုင်းရေဦးမြို့နယ်အတွင်းကခြေရွာတွေကိုစစ်ကောင်စီတပ်ဖွဲ့တွေဝင်ရောက်နေမြေရှင်းလင်းပြီးဒေသခံတူကိုတပ်ဖြတ်ခဲ့တယ်လို့တပရင်းမြို့နယ်ထဲမှာလည်းရွာတရွာကိုမနေ့ကမိရှုခဲ့တယ်လို့ဒေသခံအနေနဲ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။မိရှုခံရတဲ့မရကန်ရွာအနီးမှာပဲဒေသကာကွယ်ရေးတပ်ပေါင်းစုတွေနဲ့စစ်ကောင်စီတပ်တွေအစောပိုင်းထိတွေ့တိုက်ပွဲဖြစ်ခဲ့ပြီးဒဏ်ရာရသူတချို့ရှိခဲ့တဲ့အကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့အလိမ္မာကပြောပြပေးမှာပါခင်ဗျာ။
စကိုင်းတိုင်းရေဦးမြို့နယ်စိတ်စွန်းနဲ့ပေါက်တာကျေးရွာတွေကနေဩဂတ်လ၂ရက်နေ့ကထွက်လာပြီးတပရင်းနယ်တွေကိုဝင်ရောက်လာတဲ့စစ်ကောင်စီတပ်တွေကိုဒေသခံကာကွယ်ရေးတပ်ပေါင်းစုတွေကဝိုင်းဝန်းတိုက်ခိုက်ခဲ့တဲ့အကြောင်းဒေသခံကာကွယ်ရေးတပ်ဖွဲ့ဘက်ကပြောပါရယ်အပြန်အလှန်တိုက်ခိုက်မှုအတွေ့သူတို့အဖွဲ့ဝင်5ဦးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းလဲကာကွယ်ရေးတပ်ဖွဲ့ဝင်ရဲဘော်တို့ကပြောရေးကိုပြောပါရယ
်မရကန်ရွာကိုနေခင်7နှစ်ခွဲလောက်မှာပေါ့ဝင်တာပေါ့7နှစ်ခွဲလောက်ဝင်တဲ့အခါမှာကျွန်တော်တို့ဒီမဟာမိတ်တပ်ပေါင်းစုတွေနဲ့မိုဘိုင်းတပ်ဖွဲ့ဝင်တွေမိုဘိုင်းတပ်ဖွဲ့ဝင်တွေဆိုတာဟိုတပ်ပေါင်းစုတွေပေါ့ဗျာတပ်ပေါင်းစုတွေနဲ့တရင်ကိုရယ်တရင်စနစ်ရယ်အဲပြီးတော့ဂျေဥပကဖပါတယ်တရင်ပကဖပါတယ်လူကြီးလည်းပါတယ်အဲမဟာမိတ်တပ်ပေါင်းစုတွေရဲ့တိုက်ခိုက်မှုနဲ့7နှစ်36မှာတိုက်ပွဲစတယ်ဗျတနာကြီးဒီတနာကြီး25မိနစ်လောက်မှာတိုက်ပွဲပြီးသွားတယ်ပါအဲကိုဘက်ကရဲဘော်ထိခိုက်ကြတော့ဒီ9ရောက်လောက်တော့ရှိနေမှတင်တယ်ဗျဘာလို့ဆိုတော့သူတို့ဘက်က RPG နဲ့ထုတယ်လို့ပြောတယ် RPG နဲ့ထုတာကရဲဘော်တွေကိုမထုမိဘူးသူကမကြီးပိန်ဘူး RPG နဲ့ထုလိုက်တယ် RPG ထုတဲ့အခါကျအပေါ်ကနေပြီးအစတွေကြလာတာအဲအစတွေကနေပြီးတော့ဒီအောက်ကိုမှန်တဲ့အခါတင်မားတွေပေါ့ကြောတွေပေါ့အဲ့လိုတော့ထိတယ်ထိခိုက်ကြတော့ဒဏ်ရာကတော့အသေးစားဒဏ်ရာပေါ့မယ
်မရက်ကန်ရွာကိုစစ်ကောင်စီတပ်တွေဝင်လာတဲ့လမ်းမှာလဲဒေသခံကာကွယ်ရေးတပ်တွေဘက်ကမိုင်းဆွဲတိုက်ခတ်တာတွေလုပ်ခဲ့တယ်လို့လက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်စစ်ကောင်စီတပ်ဘက်မှလည်းထိခိုက်မှုတွေရှိနိုင်တယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးမနေ့ကတိုက်ပွဲပြီးချိန်မှာစစ်ကောင်စီစစ်ကြောင်းကမရက်ကန်ရွာကိုဝင်ရောက်ပြီးမီးရှို့ခဲ့တယ်လို့လည်းဒေသခံကာကွယ်ရေးအဖွဲ့ဝင်တူကပြောပါတယ်
ကျတိုက်ပွဲပြီးတဲ့အချိန်မှာမြေကန်ရောင်မိရှို့တယ်ဘယ်အနောက်ပိုင်းကိုစအရင်ရှို့တယ်အနောက်ပိုင်းရှို့ပြီးတော့မြောက်ပိုင်းကိုရှို့တယ်ညနေခိုင်းမှာလည်းမိကုန်းလုံးတက်လာတွေ့ရတယ်ဗျအာဝင်လာတဲ့စစ်ကြောင်းကခမရ980နဲ့ခမရ902စစ်ကြောင်းဖြစ်တယ်လို့သိရတယ်ဗ
ျဩဂတ်စ်လ1ရက်နေ့ကပိတကတ်ကျခြေရွာကိုစစ်ကြောင်းဝင်ရောက်ချိန်မှာဖမ်းဆီးသွားခဲ့တဲ့ဒေသခံ3ယောက်ထဲက2ယောက်ကိုပြန်လွတ်ပေးခဲ့ပေမဲ့တယောက်ကတော့ညှဉ်းပန်းနှိပ်စက်ပြီးပြစ်ထားခဲ့တာကြောင့်တေဆုံးသွားခဲ့တယ်လို့မျက်မြင်ဒေသခံတဦးက VOA ကိုပြောပါတယ
်2ယောက်ကတော့ပြန်လွတ်လာပြီးတော့တယောက်ကတော့ရတမောက်ကိုနှိပ်စက်ပြီးတတ်တော့တယ်ဗျ၄ခွင်းထဲမှာအဲ့ပြည်သူဒေသခံတယောက်ကိုဟိုဒေသဆက်နှိပ်စက်ထားတယ်ဗျနှိပ်စက်ထားတယ်ဒီလေဝင်းလေးလည်းရောင်းနေတယ်မျက်နှာလေးနှစ်ဖူးလေးလည်းပြဲနေတယ်ပြီးတော့လက်ကအဲ့လက်တွေလည်းပဲလက်ကဒီလက်ပြန့်ကြောတွေလည်းတိုက်ချိုးထားတယ်ဗျပထမဆုံးသူရေတောင်းနေတယ်ဗျကာကွယ်ရေးဘော်တွေအဲ့ဒါမှရှိတယ်ပေါ့ဗျကာကွယ်ရေးဘော်တွေအဲ့သူတို့လက်ကွယ်ပြီးသူတွေရဲ့လက်ပေါ်မှာပဲအဲ့ဒီတစားကတယောက်ကဆုံးသွားတာပေါ့
สิ่งที่สิ่งเจ้าหาที่กันนี่เนี่ยเล่ามาแต่เป็นยังไม่เนี่ยก็สิ่งที่ท้ายชายาสักครั้งก็ยาวตัวไปพิลโลยังไม่เนี่ยก็สิ่งเช่านี้จะดูเรื่องอะไรที่กันนี่มันเป็นไปมาเป็นจ่ายเรียบเป็นเวรนี้จะไปโลที่ถ้าคันดูกับเปล่าไปโอ้ที่ถ้าคันดูกับเปล่าเวรยาดีตัวเป็นที่มาเปล่าเวรเลยสุดโลเสนาอีมีเนี่ยงานเดียมาตัวเปล่าเวรตัวเลยจ้ะย้อนก็เปล่าเวรยาดีเปล่าเวรยาดีจ้ะ
จุลัยละนักเสกคนนี้เนี่ยก็สาบิวินละเลยสิ่งเก่าสิ่งเจ้าหาคือมีเนี่ยก็ย้อนเชื่อเนี่ยยืมมีเนี่ยก็เจียวรีเอเดียจะไปยืมเนี่ยก็เจียวรีกบันเนี่ยเชื่อเลยบีที่กันเนี่ยออกัสละต้องยันนิมารอจะไปยืมมีเนี่ยก็สิ่งเก่าสิ่งเจ้าอัตชัยชาสักครั้งก็เปลี่ยนเวนตัวรับเชื่อเลยที่ถ้าคันนี้ก็เปลี่ยวไปสิ่งเดียร์เนี่ยเชื่อเลยทุ่งเสือได้บริเนี่ยลีจังก้าเด็กขาดได้ขโมยเจ้าสกายในอัตเวมา แต่สองดูเรื่องโอเอซองควาทวีปนี้จะยังไงเสบียงยี่จักรรถนี้ถัดนี้ปูบีมีอะไรนี่บ้างพี่ดูการกวาดจับพี่ดีเอฟจีฮะที่เด็กๆจะวารีกูเชื่อใจพี่อาจารย์พัลลงงานเรื่องนี้แล้วเจ้าเนี่ยเชื่อเรื่องนี้แล้วพี่เจ้าลูกเสด็จยังทบทวนจะดูมาพบยาเลชีบาร์เลยเช่นอะไรมาเต็มพี่อาเบกันแล้วบ้างนะพี่อเมริกันต่างก็จะทำเรื่องนี้บ้างอีกสิ่งหนึ่งสกูเสร็จทุ่มพี่นี่แล้วบ้าง คุณรับเบงลาเดชมีมาเนื้อจากกงตัวยี่ชิ้นนี้กูจีเอามาเมื่อมาเนี่ยงั้นกงพิสิทธิ์ปูมูรีกูเบงลาเดชเอสโซยากะกันตัดทาราจาวอ่ะแค่จงนี้อะไรอยากให้เนื้อจากกงตัวยี่ที่ล่าสมัยมาอันเนี้ยเปลี่ยนแต่ละกันไปไหมกงตัวมุปมาณะเนี่ยนี่เจ๋อเลยกงตัวเต็นตาวันชิตุรีกับเจ้าบาร์เลยปงบังกงตัวมูรีเปลี่ยนลงในเอาเนปเนปเพื่อตั้งสัญญาตาวันชิตุรีมีอันทรงยินได้พิชิตเนี่ยลูกเลยกงตัวรีกับเจ้าบาร์เลยยังงงอ่ะไปปูเลยดีตรงโอเ
နယ်စပ်ကုန်သွယ်ဂိတ်တွေကတဆင့်တင်ပို့နေတဲ့ကုန်ပစ္စည်းတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကန့်သတ်ထားတာဖြစ်ပါတယ်။ဒီလိုကန့်သတ်ချက်တွေကြောင့်နယ်စပ်ကုန်သွယ်ရေးရပ်လူနီးပါးအခြေအနေထိဖြစ်ခဲ့ပြီးလက်တလုံးမှာတော့စိုက်ပျိုးရေးထွက်ကုန်တချို့ကိုပြန်လည်လက်ခံလာတယ်လို့ရခိုင်ပြည်နယ်ကုန်သွယ်နဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးက VOA ကိုပြောပါတယ်။
လက်ရှိကတော့ကျွန်တော်တို့တစ်ဖက်ဘင်္ဂလားဒေ့ရှ်ကတော့ဟိုအရင်တက်စားလို့ရှိရင်တော့ဟိုပြန်ပြီးတော့ဟိုအဝေးတွေတော့ပြန်ပြီးတော့အမှားစားတွေလည်းရလာတယ်အဝေးတွေလည်းရှိလာတယ်ပေါ့လေဒါမှမဟုတ်အရင်လိုပမာဏတိတော့မရောက်သေးဘူးဆိုပေမဲ့ဒါဖြည်းဖြည်းချင်းတော့တိုးတက်လာနေတဲ့အနေအထားပါဘာလို့လဲဆိုတော့၃လပိုင်း၄လပိုင်းလောက်သာဆိုရင်တော်တော်လေးကျက်တော့တဲ့အနေအထားမှာအခုကတော့တဖြည်းဖြည်းနဲ့အိတ်တက်စားလို့ရှိရင်တော့တဖြည်းဖြည်းနဲ့အဝေးတွေရလာတယ်နေနေအရင်တက်စားလို့ရှိရင်တော့ပို့ပြီးတော့ဟိုရောင်းလာတဲ့အနေအထားတွေတော့ပို့လာတဲ့အနေအထားတွေတော့ရှိပါတယ်ဗျ
ဒီလိုကုန်သွယ်မှုပမာဏတက်လာတဲ့ဆိုပေမဲ့လည်းမြန်မာနိုင်ငံကနေအများဆုံးတင်ပို့ကုန်ဖြစ်တဲ့ရေချိုငါးတင်ပို့မှုပမာဏကတော့အရန်ကိုနည်းနေသေးတယ်လို့ဦးတင်အောင်ဦးကပြောပါတယ်
။အဲရေချိုငါးကတော့မထွက်သေးဘူး။အများကြီးအရင်လိုပုံမှန်နေထားတော့မဝေသေးပါဘူး။တူတူဘက်ကလည်းလိုအပ်တဲ့လောက်ရေတော့ပမာဏတော်တော်လေးကိုနေပါသေးတယ်ရေချိုငါးပမာဏကတော့လေ။အခုကတော့အဓိကတော့ဒီစိုက်ပျိုးရေးထွက်ကုန်ပေါ့။အဓိကတော့ဂျင်းအဆူတို့အဲ့လိုဟိုအချောက်စိုက်ပျိုးရေးထွက်ကုန်ပစ္စည်းတွေများပါတယ်။အခုလက်ရှိကတော့လေ။
အလောက်ကိုင်ခွင့်လန်းရှားပါတဲ့ရခိုင်ပြည်နယ်မှာအခုလိုနယ်စပ်ကုံတွယ်ရေးကျဆင်းနေတာကြောင့်နယ်စပ်ကုံတွယ်ရေးစခန်းမှာလောက်ကိုင်နေကြတဲ့အလုပ်သမားတွေလည်းစာဝတ်နေရေးအခက်ကြုံနေရပါတယ်။ဒါအပြင်ကုန်ပစ္စည်းတွေပို့မြတာကြောင့်ကုန်တယ်တွေအတွက်လည်းဆုံးရှုံးနှစ်နာမှုတွေများတယ်လို့ကုန်တယ်တူဦးကပြောပါတယ
်။အခုကကျွန်တော်မျက်စိထင်မှတ်မြင်နေရတယ်လေ။သဘောသွန်သေးတယ်ပါတော့ပို့လို့မရရင်ဟိုကကိုပြန်ပြီးတော့တည်တော့တာတွေကိုသိနေရတယ်လေ။အဲ့ဒီအဲ့လိုတော့ကုန်ပစ္စည်းနင်းလာတာပေါ့လေ။နောက်ဆုံးရှုံးမှုများတာပေါ့လေ။အဲ့ဒါဖြစ်နေတယ်နော်။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကုန်ပစ္စည်းဝယ်ယူမှုတွေကိုဘာကြောင့်ကန့်သက်ထားတယ်ဆိုတာကိုတိတိကျကျမသိပေမဲ့နယ်စပ်ကုန်သွယ်မှုတွေအရင်လိုပြန်လည်ကောင်းမွန်လာအောင်နှစ်နိုင်ငံတာဝန်ရှိသူတွေအနေနဲ့အမြန်ဆုံးညှိနှိုင်းဆောင်ရွက်တဲ့လို့ရခိုင်ပြည်နယ်ကုန်သွယ်နဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ
်ကျွန်တော်တို့ခိုင်ကုန်တဲ့အနေနဲ့ကတော့ဒါတောက်လျှောက်ဒီကုန်သွယ်မှုပြန်တက်အောင်တော့စူးစမ်းနေတဲ့ပိုင်းတွေရှိပါတယ်ဆိုတော့အခုတဖြည်းဖြည်းနဲ့တော့ဟိုဘာဖြစ်ဖြစ်ပေါ့လေဟိုအရင်ကဆောင်လို့ချင်းတော့တဖြည်းဖြည်းချင်းတော့တက်လာပါတယ်ဟိုဒါမဲ့ဒီကတည်းကပို့ပြီးတော့ငွေပုံမှန်တိုင်းရောက်ဖို့အတွက်ကတော့ဒါနိုင်ငံကတော့ဒီနေ့နေ့ဖြည့်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကဖြည့်ရှင်းပြီးတော့အဲ့ဒါကိုနည်းနည်းလှုပ်ဆောင်ပေးရင်တော့အမြန်ဆန်လေးဖြစ်သွားမယ်လို့ကျွန်တော်လည်းမြင်ပါတယ်ဗျာ
ရခိုင်ပြည်နယ်မောင်တော်မြို့နယ်နဲ့စစ်တွေမြို့နယ်မှာရှိတဲ့နယ်စပ်ကုန်သွယ်ရေးစခန်းတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဂျင်းကြက်သွန်ပဲနဲ့တခြားစိုက်ပျိုးထွက်ကုန်ပစ္စည်းတွေတင်ပို့နေတယ်လို့အများဆုံးကတော့ရေချိုငါးတင်ပို့မှုဖြစ်တယ်လို့ကုန်သွယ်တွေကပြောပါတယ်ပြီးခဲ့တဲ့ဇွန်လအတွက်မောင်တော်နယ်စပ်ကုန်သွယ်ရေးစခန်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုကုန်ပစ္စည်းတင်ပို့မဲ့ပမာဏကိုပို့ကုန်ဒေါ်လာတစ်သန်းသွင်းကုန်ဒေါ်လာ 3.33 သန်းနဲ့ကုန်သွယ်မှုပမာဏဒေါ်လာ 1.33 သန်းအထိလှုပ်ဆောင်ဖို့ရာထားခဲ့တာပါဒါပေမဲ့လည်းဇွန်လ၁ရက်နေ့ကနေ25ရက်နေ့အထိကာလအတွင်းဒီရာဒါချက်ရဲ့38ရာခိုင်နှုန်းလောက်သာလှုပ်ဆောင်နိုင်ခဲ့တယ်လို့ပြီးခဲ့တဲ့ဇွန်လ28ရက်နေ့ထုတ်စစ်ကောင်စီမြမအလင်းသတင်းစာမှာဖော်ပြထားပါတယ်ခင်ဗျာ
ကိုစံကျော်တင်ပြပေးခဲ့တာပါခင်ဗျာဒီအမေရိကန်တန်ခါကြာတာပြည်နေညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်မကြာခင်မှာ အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်ပေးသွားမှာမို့ဆောင်ရွက်နှဆင်ကြပါအောင်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနှာဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemiss ဖြစ်ပါတယ် VOA
တရာကျွန်တော်ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတင်းနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာဆိုရင်တော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောစတဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ပထမဦးဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်နဲ့စပါမယ်မျိုးဥတော်လာရေးမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရဲ့အာသာချက်ကြောင့်စစ်ကောင်စီဘက်ကအကြဆုံးများနေပါတယ်။ဒါပေမဲ့ PDF တချို့အချင်းချင်းမယုံမကြည်ဖြစ်လာတာဟာလည်းအားနည်းချက်ဖြစ်ကြောင်းဥအောင်ခင်ကရေးသားပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
။စစ်ကောင်စီအာဏာသိမ်းပြီး3လအကြာမေလစမ်းပိုင်းမှာPDF ပြည်သူ့ကာကွယ်ရေးတပ်ကိုဖွဲ့စည်းပါတယ် PDF ရဲ့အာတာချက်ကပြည်သူလူထုအများစုရဲ့ထောက်ခံမှုရတာဖြစ်ပြီးအားနည်းချက်ကစစ်လက်နက်ပစ္စည်းချို့တဲ့တာပဲဖြစ်ပါတယ်ဒါပေမဲ့ပြည်သူပြည်သားတွေရဲ့ထောက်ခံမှုကြောင့်စစ်လက်နက်အင်အားလည်းတဖြည်းဖြည်းတောင့်တင်းလာပုံရပါတယ် PDF ဖွဲ့ပြီးဒီနေ့အတွင်းမှာစစ်ကောင်စီတပ်သား15,000ခန့်တေဆုံးပြီးဒဏ်ရာရသူ5,000လောက်ရှိတယ်လို့အမျိုးသားညီညွတ်ရေးအစိုးရNUG ကကြေညာပါတယ် PDF တပ်သား1500လောက်ကြဆုံးပါတယ်ဒူမီတနတ်လုတ်တနတ်စတဲ့ရရလက်နဲ့တွင်တိုက်ပွဲဝင်တဲ့ຫນွေဦးတော်လိုင်းရဲသမားတွေကိုစစ်အုပ်စုမရှင်းနိုင်ကြောင်းပြတာလိုက်တာပါပဲနောက်နှစ်နှစ်ကြာတဲ့အခါစစ်ကောင်စီတပ်သားတေဆုံးတဲ့နှုန်း3000ကျော်ရှိလာပြီးဒဏ်ရာရသူ1000ကျော်ရှိလာပါတယ်လက်နဲ့အင်အားမှာအားနည်းပေမဲ့ယုံကြည်ချက်ရှိမှုစိတ်ဓာတ်ခိုင်မာမှုကျွမ်းကျင်မှုဟာ PDF ရဲ့အာတာချက်ဖြစ်လို့စစ်ကောင်စီတပ်ဟာလေကြောင်းအခုညီမရှိရင်စစ်မတိုက်နိုင်တဲ့အခြေအနေဖြစ်နေပါတယ
်စစ်ကောင်စီကိုတိုက်ခိုက်ကျင်သူတွေများလာတော့စစ်ကောင်စီလက်အောက်ခံကရင်နီနေကြားဆောက်တပ်ကလလာတတဖွဲ့လုံးຫນွေဦးဒေါ်လာရေးမှပါဝင်လာပါတယ်ကရင်နီတိုးတက်ရေးပါတီကခွဲထွက်တော့အင်အား2000လောက်ရှိနေပါပြီ1988မှာကလလာတကိုတီထောင်ပါတယ်ကရင်နီလူမျိုးပေါင်းစုံပြည်သူ့လူမျိုးရေးတပ်ဦးဖြစ်လို့ကရင်နီပြည်နယ်မှာမျိုးနွယ်၉မျိုးရှိတာကိုဖော်ပြရာရောက်ပါတယ်ဗိုလ်ချုပ်များလက်ထက်မှာ KNU နဲ့တွဲပြီးတိုက်ပွဲကြီးငယ်ဆင်နွှဲခဲ့ပါတယ်1994မှာစစ်အစိုးရနဲ့အပြစ်ရပြီး2009မှာနေကြားဆောက်တပ်ဖြစ်လာပါတယ်စစ်အစိုးရနဲ့နှစ်ပေါင်း30နီးပါးလက်တွဲခဲ့တဲ့ကာလလတဟာ NUG နဲ့လက်တွဲပြီးစစ်ကောင်စီကိုအပြုတ်တိုက်မယ်လို့ဆိုပါတယ်နေကြားဆောက်တပ်တွေဟာဘဝရည်ဒီအတွက်စစ်ကောင်စီနဲ့လက်တွဲနေတဲ့အဖွဲ့အစည်းဖြစ်တာကြောင့်စစ်အုပ်စုနဲ့ဝေစားမျှစားလုပ်ပြီးဆက်လက်ရည်တည်နေတဲ့တပ်ဖွဲ့တွေဖြစ်ပါတယ်
။တပီလုံးမှာ PDF ပြည်သူ့ကာကွယ်ရေးတပ်ရင်း300ကျော်ရှိပြီးမြို့နယ်250ကျော်မှာရက်ရွာကာကွယ်ရေးအဖွဲ့ပကဖတွေကိုစနစ်တကျဖွဲ့စည်းထားတယ်လို့ NUG အစိုးရခန်းစာမှာဖော်ပြပါတယ်။ပြည်သူတရက်လုံးရဲ့ကူညီမှုနဲ့မဟာမိတ်တိုင်းရင်းသားတပ်ဖွဲ့အချို့ရဲ့ကူညီမှုကြောင့် PDF တပ်တွေကိုအတိုင်းအတာတစ်ခုထိလက်နက်တပ်ဆင်ပေးနိုင်တယ်လို့ဆိုပါတယ် PDF တွေမှာကုကဲမှုထိန်းချုပ်မှုဆက်သွယ်မှုနဲ့ထောက်လှမ်းမှုသဘောတရားမှာအားနည်းချက်နဲ့လိုအပ်ချက်တွေရှိနေအောင်ပဲလို့ကမ္မနိုင်ပါပဲဒါပေမဲ့ဒီအချက်တွေဟာအချိန်ကြာလာတာနဲ့အမျှကောင်းတဲ့ကောင်းအောင်ပြုပြင်ဖြည့်ဆည်းတင်တာတွေဖြစ်ပါတယ
်ဒီနှစ်ပထမ6လပိုင်းကော်တူးလေးပြည်နယ်မှာစစ်ကောင်စီတပ်သား2600ကျော်သေဆုံးပြီး1600ကျော်ဒဏ်ရာရရှိပါတယ်။ကော်တူးလေးပူပေါင်းတပ်ဖွဲ့ဝင်80ကျော်ကြာဆုံးပြီး250ကျော်ဒဏ်ရာရရှိပါတယ်။စစ်ကောင်စီအင်အားပြုံးတိလာပြီးကျုံ့ရှုံ့နေချိန်မှာ PDF တပ်တွေတိုးပွားလာနေပါတယ်။ဒီလိုအခြေအနေမှာ PDF တချို့ဟာရန်သူကိုအထင်သေးပြီးသတိဝိရိယနှေးပါတာကြောင့်ခြေမုံးခံရပုံကိုဇူလိုင်လ1ရက်နေ့ထုတ်မြေလက်အတံမှာဖော်ပြပါတယ်။ဇွန်လနှောင်းပိုင်းကစကိုင်းတိုင်းနှစ်နေရာမှာ PDF ရဲဘော်80ကျော်ကြာဆုံးတာကိုသင်ခန်းစာယူဖို့ဖော်ပြထားတာဖြစ်ပါတယ်စစ်ကောင်စီတပ်ဟာစစ်ဗျူဟာပြောင်းပြီးအလုံးအင်းနဲ့စစ်ကြောင်းထိုးတာကိုသာမလုပ်တော့ဘဲပျောက်ကြားစစ်အနေထားနဲ့ခြုံခိုးတိုက်ခိုက်တာမျိုးလုပ်လာပါတယ်သတင်းအတိအကျရပြီး PDF စခန်းတွေကိုပိတ်ဆို့တိုက်ခိုက်တာမျိုးတွေလုပ်လာပါတယ်ဒါကြောင့်စစ်စည်းကမ်းနဲ့အညီနေထိုင်ဖို့အလွန်အရေးကြီးပါတယ်
NUG နဲ့ဆက်မထားတဲ့ဒေသခံပြည်သူကာကွယ်ရေးတပ်ပကဖအများအပြားရှိပါတယ်။ဒီအဖွဲ့တွေမှာအဖွဲ့စွဲဒေသစွဲပုဂ္ဂိုလ်စွဲစတဲ့ကျင်းမြောင်းတဲ့အမြင်တွေကြောင့်အချင်းချင်းယုံကြည်မှုနားလည်မှုလွှမ်းမတာဟာလည်းအားနည်းချက်ဖြစ်ပါတယ်။ ABSDF အဖွဲ့ဝင်ဘိုရဲနိုင်ဟာဘိုးပြန်လွှားအမိခံပြီးမကွေး PDF ကိုတီထောင်ပါတယ်။သူတို့ကမယုံကြည်တဲ့မင်းတုံးပကဖခေါင်းဆောင်ကိုတောင်းကဘိုးပြန်လွှားကိုတက်ဖြတ်လိုက်ပါတယ်။နောက်တော့ကိုတောင်းနဲ့စစ်ကောင်စီတပ်ရဲ့ချုံကိုတိုက်ပွဲမှာကြာဆုံးသွားတယ်လို့ဆိုပါတယ်။ဘိုးပြန်လွှားရဲ့အကူအနှူးဟာလည်း ABSDF အဖွဲ့ဝင်တွေပြစ်ပြီးစစ်ကောင်စီကိုတိုက်ခိုက်ရင်ကြာဆုံးသွားကြပါတယ်။ဘိုးပြန်လွှားကတော့တွန်လိုင်းရဲ့အဖွဲ့အချင်းချင်းမယုံတင်ကပြစ်လို့အသက်ခံလိုက်ရတာဖြစ်ပါတယ်။ဒေတာဆွဲအဖွဲ့ဆွဲနဲ့မစင်မချင်းပြောဆိုမှုကြောင့်တွန်လိုင်းရဲ့သမားအချင်းချင်းပြန်ကြောက်နေကြရပါတယ်။ABSDF အဖွဲ့ဟာ NUG နဲ့အခြားအဖွဲ့အစည်းတွေရဲ့အကူအညီမရရှိပါဘူးမကွေးတိုင်းဘက်ကအကူအညီတောင်းလို့ဗိုလ်ပြန်လွှားကိုတာဝန်နဲ့ဆေလွတ်တာဖြစ်ကြောင်းသိရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆီစဉ်ပြီးကိုညာဝင်းအောင်နဲ့အတူတင်ပြပေးခဲ့တဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြရတာပါခင်ဗျာအခုဆက်ပြီးတော့ကျမကြီးကဏ္ဍကိုတင်ပြပေးပါဦးမယ်ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့စိတ်ဖိစီးမှုပြဿနာဟာကဘာမာရောမြန်မာမှာပါအရေးပါလာနေပြီးဒီပြဿနာဖြစ်စေတဲ့အကြောင်းရင်းတွေကိုလူတိုင်းသိထားသင့်တယ်လို့ကျမကြီးပညာရှင်တွေကဆိုပါတယ်ဒီစိတ်ဖိစီးမှုပြဿနာကိုဘယ်လိုအတိတ်ပဲဖွင့်နိုင်ပြီးဘယ်လိုအမျိုးအစားခွဲနိုင်လဲဖြစ်စေတဲ့အကြောင်းရင်းကိုရောဘယ်လိုတွေ့ရှိထားပါသလဲဆိုတာကိုဩစတြေးလျနိုင်ငံ Central Queensland ဆေးရုံကစိတ်ကြမ်းမာရေးအထူးကူဆရာဝန်ကြီးဒေါက်တာသက်သေးကိုကိုဝင်းမြင့်ကမေးမြန်းတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့အထူးကူဆရာဝန်ကြီးဒေါက်တာသက်သေးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုလက်ရှိကာလမှာပေါ့နော်နိုင်ငံကလည်းဒီပုံမှန်မဟုတ်တဲ့အနေအထားသဘောမျိုးဖြစ်နေတော့စိတ်ဖိစီးမှုကပိုအဖြစ်များလာတယ်လို့ပြောနေကြတာမို့ဆရာကြီးဒီစိတ်ဖိစီးမှုကဟိုပုံမှန်မှာလဲတစုံတရာပေါ့နော်ရှိနေတာဖြစ်တဲ့အတွက်ဒီအတွက်သိထားသင့်တဲ့သဘောတဘာဝနဲ့ဒါကိုဘယ်လိုကိုင်တွယ်သင့်တာကိုအဓိကပြောမှာမို့ဘာကနေစပြီးတော့အဓိကရှင်းပြခြင်းလဲဆရာကြီ
းဟုတ်ကဲ့ဒီစိတ်ဖိစီးမှုဆိုတဲ့ stress ကတော့ကျွန်တော်တို့အခုလက်ရှိမြန်မာပြည်မှာရောကျွန်တော်နိုင်ငံတကာမှာရောသိက္ခာအရေးကြီးတဲ့တကယ့်ကိစ္စပါပဲ issue ပါပဲဆိုတော့လူတိုင်းလည်းနားလည်သင့်တယ်ဆိုတော့ကျွန်တော်ကစလိုက်ချင်တာကတော့အဲ့ဒီ stress ဆိုတဲ့စိတ်ပီစီးမှုကိုဘယ်လိုအတိတ်ပဲဖွင့်မလဲဆိုတာကနေစလိုက်ချင်တယ်ပထမဆုံးကတော့ stress ဆိုတဲ့စိတ်ပီစီးမှုဟာတကယ်ကစိတ်ခံစားမှုပဲ feeling ပဲ emotional state ဒါပေမဲ့ခုနကစိတ်ဖိစီးမှုဆိုတဲ့စကားလုံးကိုနိုင်ကွာဖိစီးနေတာဆိုတော့ဖိစီးနေတဲ့စိတ်ရဲ့ခံစားမှုလို့ကျွန်တော်ကအတိအပယ်ဖွင့်နေတယ်။ဒါပေမဲ့ stress ဆိုတာ modern လောကမှာပေါ်လာတယ်လို့အခုနောက်ပိုင်းခေတ်တွေမှာပြောလာတယ်လို့မဟုတ်ဘူးခင်ဗျာ။ကျွန်တော်တို့ဗမာစာပေကျမ်းဂန်တွေမှာရှေးခေတ်ကတည်းကကျွန်တော်တို့ stress ကိုသုံးနေတာစိတ်ထဲမှာစိတ်တောကတွေရောက်နေတယ်။စိတ်တွေအိုက်နေတယ်။စိတ်တွေလေးနေတယ်။စိတ်တွေပင်ပန်းလွမ်းနေနေတယ်။စိုးရိမ်ပူပန်နေတယ်။ထိကြိုက်နေတယ်။မွန်းချက်နေတယ်။စိတ်ထောင်းကိုကြီးဖြစ်နေတယ်။အဲ့ဒီစကားလုံးတွေအကုန်လုံးညာတကယ်ကတော့ဒီအနောက်နိုင်ငံသားတွေပြောတဲ့ stress ဆိုတာအဲ့ဒီကျွန်တော်တို့ဗမာတွေအကုန်လုံးအရင်ကတည်းကခံစားတာလူသားတွေပဲအရင်ကတည်းကခံစားရတာ stress ပဲခင
်ဗျဟုတ်ကဲ့ဒီစိတ်ဖိစီးမှုဘယ်လိုအခြေအနေတွေကဖြစ်စေတာလဲဆရာကြီ
းကျွန်တော်တို့ဘဝမှာလောကဓာတ်ပေါ့နော်လောကဓာတ်အသေးရှိတယ်အကြီးရှိတယ်စိန်ခေါ်မှုတွေ challenge တွေကြုံတွေ့တဲ့အချိန်တွေဘဝရဲ့အခက်အခဲတွေချိန်ချောက်မှုတွေဆို threats တို့အဲ့ဒါတွေတွေ့ကြုံရတဲ့အချိန်မှာဒါလူတိုင်းတွေ့မှာပဲကျွေးတဲ့အချိန်မှာကျွန်တော်တို့ကခန္ဓာကိုယ်မှာ mind or body or react လောက်တာပေါ့နော်တုံ့ပြန်အဲ့ဒီတုံ့ပြန်မှုကကျွန်တော်တို့စိတ်ဖိစီးမှုနဲ့တုံ့ပြန်ရတဲ့အတွက်ဒုတိယလို့ကျွန်တော်နားလဲချင်တာကဒီ stress စိတ်ဖိစီးမှုဆိုတာခန္ဓာကိုယ်ရဲ့ဒီအခက်အခဲတွေတွေ့တဲ့အခါမှာတုံ့ပြန်မှုတစ်ခုပဲ
ဟုတ်ကဲ့ပုံမှန်ပဲပါဆရာနော
်ပုံမှန်ပဲလို့တေးကြပေါက်ပြောလို့ရတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ရှေးခေတ်ဟိုးကြောက်ခေတ်လူသားခေတ်ကတည်းကကျွန်တော်တို့ body ထဲမှာ fight or flightဒီ mechanism လေးထည့်ပေးထားတာဆိုတော့ကြားတဲ့အတွင်းရင်ရင်ဆိုင်မလားထွက်ပြေးမလားပုတ်နေမလားပေါ့နော်ဆိုတော့ကျွန်တော်တို့ဒီအခက်ခဲတွေအန္တရာယ်တွေနဲ့ဆုံတွေ့တဲ့အချိန်မှာကျွန်တော်တို့လူသားတွေကလာမယ်ပြေးပြီးတော့တွေ့လိုက်ရင်လည်းတွေ့လိုက်မယ်ဒါမှမဟုတ် okay မနိုင်နိုင်ဘူးမတတ်တာဘူးဆုတ်ပြီးတော့ရှောင်ရင်လည်းရှောင်နေလိုက်မယ်ထွက်ပြေးမှာပေါ့ဗျာနော်အဲ့ဒါကလေကျွန်တော်တို့ရဲ့ fight or flight mechanism ဟာကျွန်တော်တို့ body response ရှိပြီးသားအဲ့ဒါက stress က trigger ပေါ့ stress ရှိမှခ ခန္ဓာကိုယ်ကတခါတည်းကိုကျွန်တော်အရေပြားတွေတုံအသားတွေဟို muscle တွေကလည်းတခါတည်းကိုကျစ်ပြီးတော့မှရင်တုံပန်းတုံဖြစ်ပြီးတော့မှ body ကခန္ဓာကိုယ်ကတုံ့ပြန်တဲ့ဟာအဲ့ဒါလည်း stress ပဲဆိုတော့ဆရာခုနကပြောသလို normal လည်းဖြစ်ပါတယ်နော်ဒီခန္ဓာကိုယ်ကတုံ့ပြန်မှုပဲဒါပေမဲ့လည်းကြားရှည်ဟိုမလိုလားအဖဲနဲ့ဒုက္ခဒုက္ခတွေကိုရပေါင်းများစွာလပေါင်းများစွာနှစ်ပေါင်းများစွာတုံ့ပြန်နေရရင်တော့အခြေအနေမကောင်းဘူးခင
်ဟုတ်ကဲ့ဆိုတော့အရေးပေါ်ဒီအသက်ရှင်သန်မှုအခြေအနေတစ်စုံတရာအတွက်ဒါကမရှိမဖြစ်အောင်လုပ်ရတဲ့သဘောဒါပေမဲ့လည်းရေရှည်ကြီးတော့ပြင်းပြထန်ထန်ဖြစ်လို့မရဘူးပေါ့နော
်မှန်ပါတယ်ဟုတ်ကဲ့
ဒီကာလအချိန်တစ်ခုမှာတော့ဒါကလိုအပ်တဲ့လုပ်ငန်းစဉ်တစ်ခုလို့ပြောရမှာပါဆရာနော
်မှန်တယ်မှန်တယ
်ဟုတ်ကဲ့အဲ့ဒီခါကျတော့ဘလို့အနေထားမျိုးဆိုလို့ရှိရင်တော့လေဒီစိတ်ဖိစီးမှုကတန်ဖြစ်စင်နိုင်လဲပေါ့နော
်ဟုတ်ကဲ့
ဆရာကလည်းပြောရရေရှည်ဒုက္ခရောက်စင်နိုင်လဲပေါ့
ဟုတ်ကဲ့ကျွန်တော်ကတော့အဲ့ဒီစိတ်ဖိစီးမှုကိုသေချာသုံးသပ်ကြည့်လိုက်တော့ခုနကကျွန်တော်ပြောသလိုပဲလောကဓာတ်นี่ပေါ့เนาะဘဝမှာအခက်ခဲတွေအနေရတွေအဲ့ဒါတွေနဲ့ကြုံတွေ့တဲ့အချိန်မှာစိတ်ဖိစီးတယ်ဒါပေမဲ့စိတ်ဖိစီးတာကိုကျွန်တော်ကအကြောင်းရင်းနေကျွန်တော်ပြောပြခြင်းနဲ့နှစ်ပိုင်းခွဲပြီးတော့ပြောခြင်းနဲ့ပထမတစ်ပိုင်းက individual stress ဆိုတာတူဦးတယောက်ချင်းအနေနဲ့ခံစားရတဲ့စိတ်ဖိစီးမှုနံပါတ်2ကတော့ society stress ဆိုတာကျွန်တော်တို့လူအစုအဖွဲ့လူအတိုင်းဝိုင်းလူအဖွဲ့အစည်းအနေနဲ့ဒီအုပ်စုကြီးအနေနဲ့ခံစားနေရတဲ့ဒီစိတ်ဖိစီးမှုဆိုတော့နှစ်ပိုင်းခွဲကျင်တယ
်ဟုတ်ကဲ့ဆရာတူဦးချင်းနဲ့အများနဲ့ဆွေးပြီးတော့ခန့်စားတာပါဆရာနော
်မှန်ပါတယ်ခင်ဆိုတော့တူဦးတယောက်ချင်းဆိုတာတော့လူတိုင်းမှာအခက်ခဲရှိတယ်ဟလာနေတုံမြင့်တုံဆိုတာရှိတယ်အဲစိတ်ပင်ပန်းနှောင့်နေတာရှိတယ်အထူးသဖြင့်ပြဿနာတွေကြုံတွေ့နေရရင်ရှိတယ်အဲ့ဒါကလူပေါ်မှာကျွန်တော်တို့အခက်ခဲတွေပဲဆိုတော့ဒါပေမဲ့ကျွန်တော်တို့အဲ့ဒါကို systematically ပေါ်ချင်းကပ်လိုက်ရင်တော့ဘာတွေ့လဲဆိုတော့ကိုရှေ့ခေတ်ကစကားနဲ့ပြောရရင်တော့ကြီးငါကြီးဆိုတာကျွန်တော်တွေ့တယ်ကျွန်တော်တို့မှာဘဝမှာလူသားတွေမှာအခက်ခဲကြီး၅မျိုးရှိတယ်။အဲ့ဒီအခက်ခဲကြီး၅မျိုးကိုကျွန်တော်ကအရင်ပြောပြခြင်
း။ဟုတ်ကဲ့ပြောပါဆရာ။ဘာတွေလဲဆရာ။အခက်ခဲကြီး၅ကြီးရလေ
။ဟုတ်ကဲ့။ကျန်းကန်နဲ့ကျွန်တော်ဆက်လိုက်ခြင်းနဲ့ကျန်းကန်ကဒီအမေရိကမှာရှိတဲ့တိတ်ကိုအရေးကြီးတဲ့ဒီကျွန်တော်တို့ study survey ပေါ့။အဲ့ဒီသုံးသပ်လေ့လာချက်ကနေဆက်လိုက်ခြင်းနဲ့အဲ့ဒါ APA လို့ခေါ်တယ်။အဲ့ဒါ American Psychological Association ဆိုတာအမေရိကမှာစိတ်ပိုင်းဆိုင်ရာလေ့လာတဲ့အဖွဲ့အစည်းအကြီးကြီးပဲသူတို့ကနှစ်တိုင်း stress in America ဆိုတဲ့အမေရိကပြည်သူတွေရဲ့စိတ်ဖိစီးမှုဆိုတဲ့ survey ပေါ့လေ့လာမှုအများအားလုပ်တယ်လုပ်တော့2022မနစ်ကနောက်ဆုံးပေါ် survey မှာအမေရိကန်တွေရတဲ့ number 1ဒီ stress စိတ်ဖိစီးမှုဖြစ်တဲ့ဟာကုန်စည်နှုန်းကြီးလာတဲ့ inflation နဲ့အဲ့ကြတော့အမေရိကန်တွေရဲ့ 83%အမလေးကုန်စည်နှုန်းတွေတက်တာကိုစိတ်ပူတယ်တဲ့အဲ့ဒါကနံပါတ်1 stress တဲ့နောက်နံပါတ်2ကလည်းအမေရိကန်တွေအဲ့တိုင်းပဲ 57% နဲ့အမလေးတဝက်ကြော်ကြော်ကငွေရေးချွေးအများအားစိတ်ပူတယ်အစားကဝယ်ရမှာလေအိမ်ကားကပေးရမှာလေ mortgage ဆိုတာအိမ်ဝယ်ထားပြီးတော့ဘဏ်ကလစဉ်ပေးရမှာလေအဲ့ဒီအတွက်ကိုတော့ကဖြစ်တယ်စိတ်ဖိစီးတယ်ဆိုတော့ကျွန်တော်ကညီကုန်းချုပ်လိုက်ရင်တော့အမေရိကန်တွေလည်းဒီငွေရေးချွေးစိတ်ပူတယ်ကျွန်တော်တို့ဗမာတွေလည်းစိတ်ပူတယ်ဗမာပြည်မှာဆိုရင်သိတယ်အတိုင်းပဲကုန်စည်နေနေရလဲတအားကြည့်တယ်ငွေတွေကလည်းဖောင်းပွားသွားတယ်ပတ်စံကလည်းရှာခက်လိုက်တာအလုတ်ကန်ကလည်းရှာတယ်ဆိုတော့လူတွေကငွေရေးချေးကျတယ်အဲ့ကြတော့အိမ်အောင်စုတစ်ခုမှာအဖေနဲ့အမကငွေချေးကျတယ်လား stress ပေါ့စိတ်ဖိစီးလာတယ်အဲ့ဒါကတော့နံပါတ်1နဲ့စလိုက်ခြင်းနဲ့
ဟုတ်ကဲ့ဆရာကြီးနောက်ကြောင်းရင်တွေကိုတော့နောက်တစ်ပတ်ဆက်ပြောအောင်ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာကြီး
ကိုမေးစီစဉ်တင်ဆက်တဲ့အပတ်စဉ်ကြမ်းမာရေးကဏ္ဍကိုနားဆင်ခဲ့ကြရတာပါခင်ဗျာမကြခင်မှာတိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ပြပေးဖို့ရှိပါတယ
်မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဘပောင်းဆောင်ကတင်ပြပေးနေပါတယ်ခင်ဗျာ
ဖီအမေရိကန်တန်ခါနေဂျာသာပတိနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခင်ဗျာ။အခုဆက်ပြီးတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ပြပေးပါမယ်။တိုင်းရင်သားဒေသအသီးသီးမှာဖြစ်ပေါ်နေတဲ့နောက်ဆုံးရသတင်းတွေကို BNI ဝိုင်းတော်သားတွေကနေစူးစီးတင်ပြပေးထားတာပါခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါနေဆက်ဒေသတိုင်းသားသတင်းနောက်လို့တင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းတော့မှနားဆင်ရမှာတွေကတော့စစ်တကအာနာသိမ့်တွေနောက်ပျောက်ဆုံးနေတဲ့မူဆယ်မျိုးနယ်တွေကလူငယ်နှစ်ယောက်ရဲ့အလောင်းတွေကိုပြန်တွေးခဲ့ပါတယ်အေးအေးဆက်ဆက်မှုနဲ့ဆွဆွဲဖန်းစည်းခံထားရတဲ့ကြောက်တော်မျိုးကအမျိုးသား၃ယောက်ကိုအပိသက်အမိန့်ချဖို့ရုံးထုတ်ခဲ့ကြပေမဲ့နောက်ထပ်ရုံးချင်းကိုပြောင်းလိုက်ပါတယ်။ဒတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံကစစ်ဘေးရှောင်တွေရဲ့ကိုရီးအချက်လက်တွေကိုလက်ပွေနဲ့မှတ်တမ်းယူရတဲ့ဇီဝမှတ်တမ်းကိုအိန္ဒိယဗဟိုအစိုးရကစတင်ကောက်ယူနေတဲ့အကြောင်းတွေကိုနားဆင်ကြားရမှာပါ။
ကျမကနန်းဟွန်ပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်ထဲကတီးမရွာမှာစစ်ကောင်စီတပ်ကဖမ်းဆီးသွားပြီးပျောက်ဆုံးနေတဲ့ကချင်လူငယ်၂ယောက်ရဲ့အလောင်းတွေကိုပြန်တွေ့ပြီလို့မိသားစုဝင်တွေကပြောပါရယ်။အသက်25နှစ်အရွယ်ကိုတူးကြနဲ့အသက်28နှစ်အရွယ်ကိုဘရန်အောင်တို့၂ယောက်ဇူလိုင်လ25ရက်နေ့ညနေပိုင်းကနမ်အုံနဲ့တီးမလမ်းပိုင်းမှာစစ်ကောင်စီတပ်ရဲ့ဖမ်းဆီးခြင်းကိုခံရပြီးတဲ့နောက်ဇူလိုင်လ31ရက်နေ့မှာမိရှုခံထားရတဲ့အလောင်းတွေကိုပြန်တွေ့ခဲ့တာလို့မိသားစုဝင်တွေကပြောပါရယ်။နမ်အုံရွာတစ်တော်ယုံအနီးတင်းရှူတော်မှာတွေ့ခဲ့ပေမဲ့သူတို့မောင်းနှင်သွားတဲ့ကားကတော့ပျောက်ဆုံးနေဆဲဖြစ်တယ်လို့ဆိုပါရယ်။
ရခိုင်တပ်တော် AA နဲ့ဆက်ဆက်တယ်လို့ဆွဆွဲပြီးဖမ်းဆီးခံနေရတဲ့ကြောက်တော်မျိုးကကိုဇော်ဝင်းအပါဝင်၃ယောက်ကိုဩဂုတ်လ၂ရက်နေ့မှာအပိသက်အမိန့်ချဖို့ရုံးထုတ်ခဲ့ပြီးမဲ့အမိန့်မချဘဲ၁၇ချိန်မြောက်နောက်ထပ်ရုံးချင်းပြောင်းလိုက်တယ်လို့မိသားစုဝင်တွေကပြောပါတယ်စစ်ကောင်စီကတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ဆက်ဆက်သူ82ယောက်ရဲ့အမှုတွေကိုပိတ်သိမ်းပြီးလွှတ်ပေးမယ်လို့ထုတ်ပြန်ထားတဲ့အတွက်ဒီအချိန်ရုံးချင်းမှာလွတ်နိုင်တယ်လို့မျှော်လင့်ခဲ့ကြပြီးမဲ့မလွတ်လာဘဲနောက်ထပ်ရုံးချင်းပြောင်းလိုက်တဲ့အတွက်အလွန်စိတ်ပြတ်မိတယ်လို့ကိုဇော်မျိုးထက်ဖခင်ဖြစ်သူကပြောပါတယ်ကိုဇော်ဝင်းကိုဇော်မျိုးထက်နဲ့ဦးကျော်တန်းမောင်တို့သုံးဦးကို2022ခုနှစ်ဇွန်လ21ရက်နေ့မှာစစ်ကောင်စီတပ်ကဖမ်းဆီးပြီးပုံမှန်905ကကြီနဲ့တရားစွဲဆိုထားတာပါ
မင်းတပ်မြုပ်အခြေစိုက်စစ်ကောင်စီတပ်ကနေခရီးယန်ဓမ္မဆရာတဦးနဲ့တင်းထောက်လူကြီး၃ယောက်ကိုဖမ်းဆီးခဲ့ပြီးပါတတင်းအစအနမှမရရှိတော့လို့စစ်ကြောရေးမှနှိပ်စက်မင်းမြန်းခံရချိန်တေဆုံးသွားဖွယ်ရှိတယ်လို့မင်းတပ်မြုပ်နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်ပါတယ်မင်းတပ်မြုပ်အနောက်ရက်ကွက်ခရီးယန်ဖျားကျောင်းကစစ်ဘေးရှောင်စခန်းတစ်ခုမှာဆိုင်ကယ်တွေများလွန်းနာကိုအကြောင်းပြပြီးစစ်ဘေးရှောင်ကူညီနေသူ၄ယောက်ကိုခလာရနစ်ခွန်လေးတပ်သားတို့ကဇူလိုင်လ16ရက်နေ့မှာဖမ်းဆီးသွားတာဖြစ်တယ်လို့မင်းတပ်မြုပ်နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ခံကိုရောမန်ကပြောပါတယ်ခလာရနစ်ခွန်လေးတပ်ရင်းစီကိုမိသားစုဝင်တွေကပထမအကြိမ်မေးမြန်းစဉ်စစ်ဆေးမေးမြန်းနေတယ်လို့ပြောခဲ့ပြီး၁၀ရက်အကြာဇူလိုင်လ26ရက်နေ့မှာဒုတိယအကြိမ်မေးမြန်းရမှာတော့မတိကျောင်းမရှိကျောင်းသာစစ်ကောင်စီတပ်ဖွဲ့ဝင်တွေကထုတ်ပြန်ခဲ့တာဖြစ်တယ်လို့ဆိုပါတယ်
ကယားကရင်ပြည်နယ်မဲဆဲမြို့ကြောက်ပန်းညူရွာအနီးမှာစစ်ကောင်စီကလေယာဉ်နဲ့ဘုံကျဲခဲ့ရာစစ်တပ်ရဲ့ယာယီစခန်းပေါ်ကိုကြားရောက်ခဲ့တယ်လို့ကရင်အမျိုးသားများကကွယ်တပ်ဖွဲ့ KNDF တာဝန်ရှိသူကပြောပါတယ်ဇူလိုင်လ30ရက်နေ့မနေ့ပိုင်းမှာဖြစ်ပွားခဲ့တဲ့လေယာဉ်ဘုံကျဲမှုကြောင့်စစ်တပ်ရဲ့ယာယီစခန်းပေါ်ကိုကြားရောက်ခဲ့တာကြောင့်စစ်ကောင်စီတပ်သားတွေထိခိုက်မှုရှိနိုင်ကြောင်း KNDF စီးမှုကပြောပါတယ်လက်လွတ်လိုက်ရတဲ့နယ်ဆက်မြို့မဲဆဲကိုပြန်လည်ရယူနိုင်ဖို့အတွက်နာမည်ကြီးစစ်ကောင်စီတမရီဖြစ်တဲ့တမ5566လို့နဲ့အင်အားရီထပ်မံဖြည့်တင်းထားတဲ့အပြင်လေရင်ကနေလည်းဘုံကျဲရီလုံနေတာလို့ KNDF တာဝန်ရှိသူတွေကပြောပါတယ်
ကရင်ပြည်နယ်ပအံတန်လွင်တရာစစ်ဆေးရေးကိတ်မှာဇူလိုင်လ31ရက်နေ့မနက်ပိုင်းကဘုံးပေါက်ကွဲခဲ့လို့တယောက်သေဆုံးပြီးအမျိုးသမီးအပါဝင်ခရီးသွား3ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒါအပြင်စစ်သားရဲနဲ့လာဝကလုံခြုံရေးအဖွဲ့ဝင်ခု9ယောက်တို့လည်းဒဏ်ရာရတဲ့အထဲမှာစိုးရိမ်ရတဲ့အနေအထားရှိတယ်လို့စစ်ကောင်စီနဲ့နှိစတဲ့သူတွေကပြောပါတယ်။အရင်နေ့မနက်6နာရီမိနစ်40အချိန်လောက်မှာတန်လွင်တံတားတရုတ်လရွာဖက်ချန်းကနေစစ်ဆေးရေးဂိတ်အနီး Honor Fit အဖြူရောင်ကားတစ်စီးမောင်းနှင်လာတာကို ရင်ချင်းရဲကစစ်ဆေးဖို့
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်ထဲမှာတရက်အတွင်းတိုက်ပွဲနှစ်နေရာဖြစ်ပွားခဲ့ပြီးလူနေရပ်ရွာတဲ့လက်နက်ကြီးလက်နက်ငယ်တွေကြားရောက်ခဲ့ပါတယ်။ဩဂုတ်လ၂ရက်နေ့မနေ့ပိုင်းကမူဆယ်မြို့မြောက်ဖက်တုံခန်အုပ်စုထဲမှာတနေရာနဲ့ဆယ်လန့်အုပ်စုလွယ်တီမင်းတောင်မှာတနေရာတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ဇူလိုင်လ၂ပိုင်းကလေးကတအောင်းတက်DNLA နဲ့စစ်ကောင်စီတပ်တို့အကြ
ပြည်သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါမြန်မာနိုင်ငံကစစ်ဘေးရှောင်တွေရဲ့ကိုယ်ရေးအချက်လက်တွေကိုလက်ပွေနဲ့မှတ်တမ်းယူရတဲ့ဇီဝအမှတ်တမ်းကိုအိန္ဒိယဗဟိုအစိုးရကစတင်ပြီးတော့ကောက်ယူနေပါတယ်ဒါကိုအိန္ဒိယဖို့မြန်မာအဖွဲ့ကချက်ချင်းရပ်တန့်ဖို့တောင်းဆိုထားပါတယ်ဇီဝအမှတ်တမ်းကောက်ယူမှုကဘယ်လောက်ထိစိုးရိမ်စရာရှိပါသလဲဘလို့အကျိုးဆက်တွေဖြစ်လာနိုင်သလဲကိုရောဘက်ကစူးစီးတင်ဆက်ထားပါတယ်
မြန်မာနိုင်ငံ၏ပြည်ပခါကြောင့်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်နဲ့မနီပူပြည်နယ်တို့မှခိုးလုံနေကြရတဲ့ထောင်ထဲချီတဲ့စစ်ဘေးရှောင်ပြည်သူတွေရဲ့ biometric လို့ခေါ်တဲ့ဇီဝမှတ်တမ်းတွေကိုအိန္ဒိယပြည်ထရေးဝန်ကြီးဌာနရဲ့ငွန်ကြားချက်နဲ့သက်ဆိုင်ရာပြည်နယ်တာဝန်ရှိသူတွေကဇူလိုင်လကုန်ပိုင်းကစလို့ကောက်ခံနေပါတယ်။မြန်မာစစ်ဘေးရှောင်3000ကျော်နေထိုင်တဲ့မီဇိုရမ်ပြည်နယ်မှာတော့ရှာဟာနဲ့ဂျန်ဖိုင်းခရိုင်ကစစ်ဘေးရှောင်စခန်းတွေမှာဇီဝမှတ်တမ်းတွေကိုစတင်ကောက်နေပြီလို့ဂျန်ဖိုင်းမြို့ IDI စစ်ဘေးရှောင်စခန်းမှာနေထိုင်တဲ့ CDM ဝန်ထမ်းကိုတက်ပိုင်ကယခုလိုပြောပါတယ
်သူအားလုံးကောက်တော့တယ်ကျွန်တော်တို့ဒီ CDM သမားတွေလည်းကောက်တယ်ဟိုအောက်ကအရတားလည်းရှိပေးဆောင်ဖွဲ့တွေလည်းသူတို့ကောက်စခန်းမှာလာတယ်လာပြီးတော့ကျွန်တော်တို့ကတူချင်းပေါက်တာပေါ့တူချင်းကောက်တော့ဟိုတဘောကကျွန်တော်ကမိမရှိတာအလျောက်ဗနေရောက်တဘောကညီကိုကြီးဗနေရောက်ဆက်အဖေရဲ့ညီကိုကြီးဗနေရောက်အမေရဲ့ညီကိုကြီးဗနေရောက်ဆက်ဒီမှာဒီ CDM လို့လာဗနေရဲ့နဲ့မှာ CDM လို့တယ်ဒီမီဇိုရမ်ပြည်နယ်ဒီ IDI ကဲမိုဗနေရောက်တယ်ဒီခနာကိုမှာပါမသားရှိတယ်အရက်ကဘယ်နှပေးလဲအဲ့ဒါဒီကသူတို့ကမေးတယ်လက်ပွေယူတာပေါ့တပ်ပူလေးရိုက်တာပေါ့
အခုလူဇီဝမှတ်တမ်းတွေလာကောက်ယူတဲ့အခါမှာစစ်ဘေးရှောင်တွေကိုတစုံတရာရှင်းပြတာမျိုးမရှိတာကြောင့်ဘာကြောင့်ကောက်ယူရဲဆိုတာကိုမသိရဘူးလို့ဆိုကြပါတယ်မနီပူပြည်နယ်ဘက်မှာလည်းဇီဝမှတ်တမ်းကောက်ယူမှုတွေစတင်နေပြီလို့ဆိုပါတယ်စစ်ကောင်စီကောင်းဆောင်တွေနဲ့နီးကပ်တဲ့ဆက်ဆံရေးရှိနေတဲ့အိန္ဒိယအစိုးရအနေနဲ့အခုလူစစ်ရှောင်တွေရဲ့ဇီဝမှတ်တမ်းကောက်ယူမှုကိုအပြင်းအထန်ကန့်ကွက်ရှုတ်ချပြီးချက်ချင်းရပ်တန့်ဖို့အိန္ဒိယဖော်မြန်မာအဖွဲ့ဦးဆောင်သူစလိုက်ဒိုခါကပြောပါတယ
်ဒီကောက်ခံမှုတွေလောက်လာတဲ့အခါကျတော့ကျွန်တော်တို့ဒီ biometric ကိုစစ်ချက်မတရားနည်းလမ်းနဲ့အသုံးပြုမှအောင်ဆိုရင်လည်းနိုင်ငံကြီးအမှုကိစ္စကြောင့်ကြီးဆောင်လာတဲ့သူတွေဥပမာ CMD နောက်ပြီးမှ GSC CDM တွေပါဝင်တော့ကျွန်တော်တို့ဒီနိုင်ငံကြီးကိစ္စကြောင့် warranty ဖြစ်လာတဲ့သူတွေဒီဥပဒေနိုင်ငံမှာပုံစံလေးကိုဖန်ဆီးပြီးတော့မှမြန်မာနိုင်ငံပြန်ပို့မှအောင်ကျွန်တော်တို့ဆိုရင်လည်းနောက်ဒုတိယချက်ကတော့ဒီမူကြီးဆေးဝါးမှုကိစ္စပါဝင်အာမနီပိုစစ်တပ်ခါကမြန်မာနိုင်ငံသားတွေကြောင့်ဖြစ်တယ်ဆိုတဲ့ဟာလေးဆွဆွချက်တွေလည်းရှိခဲ့ပြီးဆိုတော့ဒီလိုရာဇဝတ်မှုတွေပေါ်မှာဒီ biometric ကိုအသုံးချပြီးမှဆွဆွချက်တွေဖြစ်လာမှာလို့ဆိုရင်ဆိုတော့ဒီဆိုရင်ချက်တွေကြောင့်ကျွန်တော်တို့ကန့်ကွက်တာဖြစ်တယ
်မြန်မာစစ်အုပ်စုနဲ့အနီးကပ်တန်တမာဆက်ဆံရေးရှိနေတဲ့အိန္ဒိယအစိုးရထံအချက်လက်တွေပေးအပ်တာဟာမြန်မာဒုက္ခသည်တွေကြားထဲမှာဆွရင်ပူပန်မှုတိုးပွားနေတယ်လို့စလိုက်ဒုခါကပြောပါတယ်မြန်မာစစ်ဘေးရှောင်တွေကိုအတင်းအဓမ္မဇီဝမှတ်တမ်းကောက်ယူတာဟာပုဂ္ဂလိကလွတ်လပ်ခွင့် right to privacy ကိုချိုးဖောက်တာဖြစ်ပြီးမှတ်တမ်းတွေကိုစုဆောင်းတာသိမ်းဆည်းတာဟာလူတဦးချင်းစီရဲ့ကိုယ်ရေးကိုယ်တာဘဝကိုဝင်ရောက်ချေလေတာဖြစ်ကြောင်းအိန္ဒိယဖော်မြန်မာကဆိုပါတယ်ခင်ဗျာ
မောခဆိုင်ကလုံးမုန်တိုင်းတိုက်ခတ်အပြီးမှာတော့မိုးရွာသွန်းမှုနေပါပြီးအပူချိန်မြင့်တက်မှုတွေကြောင့်ရခိုင်ကလေသမားတွေထွန်းရဲစိုက်ပျိုးဖို့အခက်ကြုံနေကြရသလိုစိုက်ပျိုးထားတဲ့စပားပင်တွေလည်းတိတ်ဆုံးနေတဲ့အကြောင်းမောင်အေးကနေစူးစီးတင်ဆက်ထားပါတယ်
လေမြေတွေကိုထွန်ရထားပေမဲ့မိုးနေတဲ့အတော့မစိုက်ပြိုရသေးသလိုစိုက်ပြိုထားတဲ့သူတွေလည်းပျက်စီးကုန်တယ်လို့မောင်ပြဒေသခံလေသမားတယောက်ကရခိုင်ဘာသာနဲ့အခုလိုပြောပါတယ
်တချို့ဆိုရင်လေကထွန်တော့ပါရဲ့စပါကိဝါစပါကလေးစိန်ထားပါမလားရဲ့
တချို့ဆိုရင်လေကထွန်ပြီးပြီစပါကလေးစိန်ထားပေမဲ့နေပူနေတဲ့အတွက်မကျဲရဲဖြစ်နေတယ်တချို့ကနေပူနေရင်လည်းကျဲလိုက်ကြတယ်စပါကထွက်နေပြီဆိုပြီးကျဲလိုက်တဲ့စပါတွေကလည်းပုတ်သွားတယ်နေပူနေတဲ့အတွက်တချို့ကလည်းစိန်ထားတဲ့စပါကိုအရေးရတဲ့နေရာမှာစပါပြီမရှည်ရအောင်အတွက်လေမိုးရွာရင်ကျဲဖို့အတွက်လှုပ်ထားကြတယ်တချို့ကလည်းထွန်ထားတာကြာသွားပြီဖြစ်နေလို့ပြန်ပြီးထွန်ရတယ်နေပူတဲ့အတွက်လေ
mu mayo de atwa tacho che tha de saba de ko le nga twe sa twa ja de lo le kan ta yo de le jwa twe phao pi phya si khan ya da de shi de lo so ba de mu ne de naw sa twe a phe jaw twa myo ne phat ma le de ye khan pi mye ji de a kwe kong de lo zai pyo tha de saba de le phya si ta de lo de ta kan le tama ta yak ka pyo ba de
ကျွန်တော်တို့ဘက်မှာကအခုကမိုးမမှန်တဲ့အတွက်လက်သမားတွေမှာစပါးတွေခြောက်တဲ့သူတွေမှာခြောက်လက်မထွန်ပဲတန့်ထားရတဲ့သူတွေလည်းရှိတယ်တချို့ဆိုင်ထားတဲ့သူတွေမှာလည်းနေပူကြောင့်တည်သွားကြတယ်အခုတလောမိုးကလုံးဝမရွာသလိုပဲ
ရခိုင်ပြည်မှာအများစုကလေယာလုပ်ငန်းကိုအဓိကထလောက်ကင်ကြပေမဲ့ဒဲမြေဩဇာနဲ့စားသုံးစီစီမံတပ်ပြီးအလုံသမားတွေရှာပါမှုကြောင့်တနိုင်ထတနိုင်စပါးဆိုင်ဧကတဲ့ရောကြလာတာပါဒီနိုင်မှာလဲလေသမားတွေမုံတိုက်တံကိုအကြည့်အကြေခံခဲ့ရပြီးလူမှုဘဝအခခဲတွေကြောင့်ရခိုင်ပြည်မှာစပါးဆိုင်ဧကတသိန်းခန့်ရောကြနိုင်တယ်လို့ရခိုင်ပြည်လုံးဆိုင်ရာတောက်သူလေသမားသမားကဥက္ကဋ္ဌကိုကျော်စင်ကပြောပါတယ်မိုးမရွာတဲ့အတော့၆ရေကိုစားနဲ့တံပြီးစိုက်ပျိုးဖို့ကလည်းအဆမပြေဖြစ်နေကြတယ်လို့တခြားလေသမားတူကလည်းပြောပါတယ်မိုးရွာသမှုတွေများတဲ့ရခိုင်ပြည်မှာအခုနောက်ပိုင်းနိုင်တွေမှာမိုးနေပြီးရာသီဥတုဖောက်ပြန်တော့တာကတိုက်တော်တွေကိုအလွန်အကျွံခုတ်လွှဲမှုတွေနဲ့ဆက်ဆက်နေတယ်လို့တဘာဝပဲဝန်းကျင်အရေးလှုပ်ရှားသူတွေကပြောပါတယ်လွန်ခဲ့တဲ့နိုင်ကလေးစပော့ရိတ်သိမ့်ရှိမှာမုံတိုက်တိုက်ခတ်မှုကြောင့်စိုက်ပျိုးထားတဲ့စပော့တွေပြစီတော့တဲ့အတော့စပော့အထွန်းနှုံရောကြခဲ့တယ်လို့ဒီနိုင်မှာလေးအထွန်းနှုံရောကြမှာကိုလေသမားတွေကစိုးရိမ်နေကြပါတယ
်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
စစ်တပ်ကဖမ်းဆီးသွားပြီးတဲ့နောက်ပျောက်ဆုံးနေတဲ့မူဆယ်မြို့နယ်ထဲကကချင်လူငယ်နှစ်ယောက်ရဲ့မိရှုခံနိုင်ရတဲ့အလောင်းတွေကိုပြန်တွေ့ရှိခဲ့ပါတယ်။အေးအေးဆက်ဆက်မှုနဲ့ဆွဆွဲပြီးဖမ်းဆီးခံထားရတဲ့ကြောက်တော်မျိုးကအမျိုးသား၃ယောက်ကိုအပြစ်တအမိန့်ချဖို့ရုံးထုတ်ခဲ့ပေမဲ့၁၇ကြိမ်မြောက်နောက်ထပ်ရုံးချင်းပြောင်းလိုက်ပါတယ်။
တော်ရရှင်တွေကနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းနာသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မအမီပ
ါ။ပြန်နေဝိုင်းတော့သားတွေစီစဉ်တင်ဆက်တဲ့အပတ်စဉ်တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ VO Media တက္ကံအတန်ကနေကြာသာပတင်းညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ခုဆက်ပြီးတော့ကြာရှိနေတဲ့အချိန်မှာနောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မုံကတင်ပြပေးပါအောင်မယ်ခင်ဗျာ
2020ရွေးကောက်ပွဲရလဒ်ပြောင်းလဲအောင်ကြိုးစားမှုနဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ကိုဝါရှင်တန်မြို့တော်ကဖက်ဒရယ်တရားရုံးမှာတရားဝင်တရားစွဲဖို့ဆင့်ခေါ်ထားတာမို့တရားရုံးတော်ဝိုက်လုံခြုံရေးတွေကိုတင်းကျပ်ထားပါတယ်။သူရှုံးနိုင်ခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲအောင်ကြိုးစားတယ်လို့ဆိုပြီးရာဇဝတ်မှု၄ခုနဲ့အစိုးရတရားလိုရှေ့နေတွေတရားဝင်အမှုဖွင့်တရားစွဲတဲ့ကြားနာပွဲကိုသမ္မတထရမ့်လာရောက်ရမှာဖြစ်ပါတယ်။တရားရုံးရဲ့အပြစ်မှာတန်တိုင်အတားအဆီးတွေကထားတယ်လို့အနားမှာရှိတဲ့လွှတ်တော်စာအုပ်တော်ဝိုက်ကိုလည်းအတားအဆီးတွေချထားပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားမှာကာကွယ်ရေးနဲ့ဒေသရေးလုံခြုံရေးကိစ္စတွေကိုအာရှဒေသဆိုင်ရာပန်တဂွန်စစ်ဌာနချုပ်အချီအကဲနဲ့တရုတ်နိုင်ငံကြားရဲ့ဝန်ကြီးဌာနတာဝန်ရှိသူတွေဆွေးနွေးခဲ့ကြတယ်လို့အမေရိကန်ကာကွယ်ရေးဌာနကပြောကြားလိုက်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးအင်ဒိုပစိဖစ်ဒေသဒီလုံခြုံရေးဆိုင်ရာလက်ထောက်နိုင်ငံကြားရေးဝန်ကြီးနဲ့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနမြောက်အမေရိကတိုက်နယ်သမုဒ္ဒရာကျွန်းနိုင်ငံများရေးရညွှန်ကြားရေးမှူးတို့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာတော့ဝင်ကြီးချုပ်တဲ့အဖြစ်အဆိုတင်သွင်းထားတဲ့သူကိုလွှတ်တော်မှတောက်ချာနေကြရဲမဲခွဲဖို့ဆုံးဖြတ်စီစဉ်ထားပေမဲ့လည်းရွှေဆိုင်လိုက်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကဒီကနေ့ကြေညာပါတယ် Move Forward Party ကောင်းဆောင် Peter Limjeron Rock ကိုဝင်ကြီးချုပ်တဲ့အဖြစ်လက်ခံမခံဒုတိယအကြိမ်မဲခွဲဖို့ဒီလွှတ်တော်ကကန့်ကွက်ခဲ့တဲ့အပေါ်မှာအယူခံတင်ထားတာကိုဖွဲ့စည်းပုံတရားရုံးကဆုံးဖြတ်ပြီးမှသာဝင်ကြီးချုပ်ရွေးဖို့အတွက်ရွေးမဲခွဲဆုံးဖြတ်မှာဖြစ်တယ်ဆိုပြီးတော့အောက်လွှတ်တော်ဥက္ကဋ္ဌကဒီကနေ့ပြောကြားပါတယ်အယူခံတင်ထားတာတွေကိုလက်ခံမခံဩဂတ်လ16ရက်နေ့ကျရင်ကြားနာမယ်လို့လည်းတရားရုံးကဒီကနေ့ပြောပါတယ်2023အမျိုးသမီးကမ္ဘာဖလားဘောလုံးပွဲတွေမှာတော့ကမ္ဘာချန်ပီယံနှစ်ကြိမ်ဖြစ်မှုတဲ့နာမည်ကြီးဂျာမနီအသင်းဟာအုပ်စုအဆက်မှာတင်ထွက်သွားရပြီဖြစ်ပါတယ်ရှင
်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကတင်ပြပေးခဲ့တာပါခင်ဗျာကြာသာပတင်းဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်စက်ပန်းဆန်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်းနဲ့ဂျိုဂီလူဖြစ်ကြပါတယ်ကျွန်တော်ကတော့ဇွန်ဝင်လိုက်ပါခင်ဗျာ VOA American အတန်ရဲ့ကြာသာပတင်းဒီညပိုင်းအစီအစဉ်တွေကိုနားဆင်ကြရတာပါ VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်သောရရှိမန်းနဲ့တကွအမြဲမပြည့်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.